Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်နိုဝင်ဘာလ20ရက်တနင်္လာနေ့မနက်ဖြန် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line to meter 3249အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဇင်ဘာဝေသမ္မတရောဘတ်မူဂါဘေးဟာနိုင်ငံနေမှာတန်ပြီကိုမင်းကွန်းပြောကြခဲ့ပေမဲ့ယာရုကနှုတ်ထွက်ခြင်းမပြုခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြရူဟင်ဂျာတွေပြန်ပို့ရေးရေးကိစ္စသဘောတူညီချက်ရကန်နေပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြောပါတယ်။နိုင်ငံတကာကနိုင်ငံသားဝန်ကြီးတွေဟာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရူဟင်ဂျာဒုက္ခသည်စခန်းတွေကိုတနင်္ဂနွေနေ့ကတောက်ရောက်ခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကြော်ကြော်သိမ်းနဲ့အတူတင်ပြပေးမှာပါခင်ဗျာ။
အခုမှခင်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ခရစ်စမတ်ရာသီမှာမြင်ရတဲ့ဖိုးဖိုးကြီးစင်တာကလော့ဖြစ်ဖို့တင်နန်းကြောင်တက်ရပါတယ်ဆိုတော့စင်တာတင်နန်းကြောင်ကလေးနဲ့အတူဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးတိုးတက်လာဖို့ဘာတွေလိုအပ်ပါသလဲ
ကျွန်တော်တို့ဘက်ကရာဘာဆိုလဲကုန်ကြမ်းမဲ့ထွက်နိုင်တယ်ကျွန်တော်တို့ဘက်က value added လုပ်ဖို့လိုတယ်အိန္ဒိယတိုင်းပြည်တွေကတော့ဝင်လာရင်ကုန်ကြော
စီးပွားရေးဖွံ့ဖြိုးရေးအတွက်ပြုပြင်ပြောင်းလဲစရာတွေအကြောင်းလက်ရှိအာဏာရပါတီရဲ့စီးပွားရေးအကြံပေးအဖွဲ့ဝင်တဦးနဲ့ VOA တို့ရဲ့တည်ထက်ဆွေးနွေးခန်းကိုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာနှာစင်နိုင်ပါတယ်ရှင်ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေပြင်ကမ္ဘာတစ်လွှားကထူးခြားစံပြသတင်းအစုံလင်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့မနက်ဖက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးပါမယ်ရှင်
အများကမျောလင့်စောင့်ဆိုင်နေတဲ့တိုင်းပြည်ကိုပြောကြတဲ့မင်းကွန်းအတွင်းဇင်ဘာဝေသမ္မတရောဂါမူဂါဘေးဟာတင်းနေတဲ့နေ့ကယာရုကနှုတ်ထွက်ခြင်းမပြုခဲ့ပါဘူး။သူ့ကိုယာရုကနှုတ်ထွက်ဖို့အတွက်အများစုကတောင်းဆိုနေကြပေမဲ့သူ့အနေနဲ့နှုတ်ထွက်ဖို့ညှင်းဆဲကြတာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ခွင့်လွတ်တတ်ဖို့လိုအပ်ပါတယ်။ပြီးတော့ဝီယော့ဒီဖြစ်နေတာတွေကိုလည်းရဲဘော်ရဲဘက်စိတ်နဲ့ဖြည့်ရှင်းကြဖို့လိုအပ်ပါတယ်လို့တိုင်းပြည်ကိုပြောကြတဲ့မင်းကွန်းနဲ့မာသမ္မတမူဂါဘေးကထည့်သွင်းပြောကြခဲ့ပါတယ်။လက်ရှိအာဏာရဇာနု PF ပါတီကသူ့အနေနဲ့တနင်္လာနေ့မွန်းတဲ့ချိန်နောက်ဆုံးထားပြီးယာရုကနှုတ်ထွက်ပေးဖို့တောင်းဆိုထားတာကိုလည်းသူ့အနေနဲ့အတိအမှတ်ပြုကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။တိုင်းပြည်မှာပြီးခဲ့တဲ့သတင်းပတ်တွင်ဖြစ်ခဲ့တဲ့အဖြစ်ပျက်တွေဟာဖွဲ့စည်းပုံကိုချင်းချောက်တာမဟုတ်သလိုသူ့ရဲ့တိုင်းပြည်ခေါင်းဆောင်နဲ့နိုင်ငံတော်စစ်သည်နာပတိချုပ်အဖြစ်တရှိမှုတို့ကိုချင်းချောက်ခြင်းလည်းမဟုတ်ကြောင်းသမ္မတမူဂါဘေးကပြောပါတယ်။ဒါပေမဲ့တိုင်းပြည်ကိုမိန်ကွန်းမပြောခင်နိုင်ဤအနေငယ်အလိုမှာပဲသူ့ယာရုကဖယ်ရှားလိုက်တဲ့ဒုသမ္မတဟောင်းအမဆန်မနာဂါဝါကိုပါတီအကြီးအကဲအဖြစ်ဇာနုပီဟက်ပါတီကရွေးချယ်လိုက်ကြပါတယ်။ဒါအပြင်သမ္မတကရောဂရစ်မိုဂါဘေးကိုလည်းပါတီရဲ့အမျိုးသမီးအဖွဲ့ချုပ်ဥက္ကဋ္ဌယာရုကဖယ်ရှားလိုက်ပြီးပါတီရဲ့အဖွဲ့ဝင်အဖြစ်ကပါထုတ်ပြလိုက်ကြပါတယ်ခင်ဗျာ
။အမေရိကန်ဆိုရကရမုံငွေထောက်ပံ့ထားတဲ့တင်ဒနာ၉ခုကိုပြည်ပဆိုရအတွက်လုကန်ဆောင်ရွက်တဲ့အဖွဲ့တွေဖြစ်မှာပုံတင်ခိုင်းရေးရုရှားနိုင်ငံကပြင်ဆင်နေတဲ့ပေါ်ရုရှားနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကတနင်္လာနေ့မှာဝေဖန်ပြောဆိုပါတယ်။ရုရှားဆိုရကရမုံငွေထောက်ပံ့ထားတဲ့ RT ရုပ်သံသတင်းဌာနကိုအမေရိကန်ပြည်ထောင်စုမှာအလားတူမှတ်ပုံတင်ဖို့အမေရိကန်အစိုးရကလုပ်ခဲ့တာတဲ့အခုရုရှားရဲ့လုပ်ရကအများကြီးပိုဆိုးတယ်လို့အမေရိကန်သံမတ်ကြီးကပြောပါတယ်ရုရှားရဲ့တုံ့ပြန်ချက်ဟာလုံးဝညီမျှမှုမရှိဘူးလို့သံမတ်ကြီးဂျွန်ဟန်စမန်ကပြောပါတယ်ဒီအမေရိကန်သတင်းဌာနတွေအနေနဲ့အဲ့ဒီလိုသာမှတ်ပုံတင်ရမယ်ဆိုရင်ရုရှားမှာလုပ်ငန်းလုဆောင်ဖို့ဖြစ်နိုင်ခြေလုံးဝမရှိသလောက်ပဲလို့လည်းဆိုပါတယ် RT ရုပ်သံသတင်းဌာနမှတ်ပုံတင်ထားတဲ့ Foreign Agent Registration Act FARA လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုရဲ့နှင်း80ကြာဥပဒေဟာပွင့်လင်းမြင့်တာမှုရှိအောင်အားပေးဖို့ရည်ရွယ်တာပဲဖြစ်ပြီးအမေရိကန်မှာဒီရုပ်သံသတင်းဌာနရဲ့လုပ်ငန်းတွေကိုကန့်သတ်မထားဘူးလို့တမ်မတ်ကြီးကပြောပါတယ်။ပြည်ပသတင်းဌာနတွေအပါအဝင်အစိုးရမှုတဲ့ဖွဲ့စည်းတွေကိုပြစ်မှတ်ထားတဲ့2022ခုနှစ်ဥပဒေပြဿနာတိုးချဲ့ရေးဖြစ်ဆွတ်ချက်တွေကိုရုရှားအောက်လွှတ်တော်ကဗိုလ်ဒူးနေမှာအတည်ပြုခဲ့တာပါ
။ပါကစ္စတန်နိုင်ငံမှာအကြမ်းဖက်မှုကြောင့်တည်ဆုံးသူအရေးအတွက်2016ခုနှစ်အတွင်းသိသိသာသာကြာဆင်းခဲ့ကြောင်းမကြာသေးခင်ကထုတ်ပြန်တဲ့အစီအကစားတစ်ခုမှာဖော်ပြထားပါတယ်။2016ခုနှစ်အတွင်းပါကစ္စတန်မှာအကြမ်းဖက်မှုဆက်နွယ်တဲ့တိုက်ခိုက်မှုပေါင်း936ခုဖြစ်ပွားခဲ့တာမှာလူပေါင်း956ယောက်သေဆုံးခဲ့ကြောင်း2019ခုနှစ်အတွက် Global Peace Index ကပြီးခဲ့တဲ့သတင်းပတ်အတွင်းထုတ်ပြန်ခဲ့တဲ့အကြမ်းဖက်မှုဆိုင်ရာအညွှန်းအငိမ့်မှာဖော်ပြထားပါတယ်။ဒါဟာ2015ခုနှစ်နဲ့နှိုင်းယှဉ်လိုက်ရင်အကြမ်းဖက်မှုကြောင့်သေဆုံးသူအရေအတွက်12ခန့်လုံးကျဆင်းသွားတာလည်းဖြစ်ပါတယ်2016ခုနှစ်အတွက်သေဆုံးသူ283ဦးဟာပါကစ္စတန်မှာရှိတဲ့တာလီဘန်အဖွဲ့ရဲ့လက်ချက်ကြောင့်ဖြစ်ကြောင်းနဲ့ဒါဟာ2016ခုနှစ်အတွက်သေဆုံးသူစုစုပေါင်း30ရာခိုင်နှုန်းနဲ့ညီမျှကြောင်းလည်းအစင်ကသာမှာဖော်ပြထားပါတယ်အခုလိုသေဆုံးသူအရေအတွက်ကျဆင်းသွားတာဟာပါကစ္စတန်က တာရစ်ဤတာလီဘန်အဖွဲ့ရဲ့လှုပ်ရှားမှုတွေရော့ကျသွားတဲ့အတွက်ဖြစ်တယ်လို့လည်းအစိုးရခန်းစားကဆိုပါတယ်။အဲ့ဒီအကြမ်းဖက်အဖွဲ့ရဲ့လက်ချက်ကြောင့်ပါကစ္စတန်နိုင်ငံအတွင်း2009ခုနှစ်ကစလို့လူပေါင်း 4,500 တိစုံခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။နိုင်ငံပေါင်း 136 နိုင်ငံကအကြမ်းဖက်မှုနဲ့ဆိုင်တဲ့အချက်အလက်တွေကိုစူးစိပြီးဩစတြေးလျအခြေစိုက် Institute of Economics and Peace စီးပွားရေးနဲ့ငြိမ်းချမ်းရေးသုတေသနအဖွဲ့ကဒီအစိုးရခန်းစားကိုနှစ်စဉ်ထုတ်ပြန်တာဖြစ်ပါတယ်။အခုနှစ်အတွက်အစိုးရခန်းစားကတော့108စာမျက်နှာပါဝင်ပါတယ
်။10မီတာမြင့်တဲ့လိုင်လုံးကြီးတွေနဲ့တနာရီ84ကီလိုမီတာထိတိုက်ခိုက်နေတဲ့လေပြင်းတံခိုးရင်ဆိုင်ပြီးနိုင်ငံကာကသင်္ဘောတွေနဲ့လေယာဉ်တွေဟာတပ်ဖွဲ့ဝင်44ဦးနဲ့အတူပျောက်နေတဲ့အာဂျီရီးနားရင်ကုန်သင်္ဘော ARA ဆန်ဟွမ်းကိုရှာနေကြပါတယ်။တန်ချိန်2000ရှိပြီး66မီတာရှိတဲ့ဂျာမန်လုဒီဇယ်နဲ့လျှက်စစ်စွမ်းအင်ဓာန်ရင်ကုန်သင်္ဘောဟာအာဂျီရီးနားကမ်းလွန်430ကီလိုမီတာမှာဗိုလ်ထုနေကပျောက်သွားတာပါ။ဒီဆန်ဟွမ်းရင်ကုန်သင်္ဘောကို1985ခုနှစ်ကစပြီးအသုံးပြုလာတာပါ။အဲ့ဒီသင်္ဘောပေါ်ကတပ်ဖွဲ့ဝင်တွေထဲမှာအာဂျင်တီးနားရဲ့ရင်ငုတ်သင်္ဘောပထမဆုံးအမျိုးသမီးအရာရှိအီလီယန်နာခရော့ဇစ်လည်းပါသွားပါတယ်။စနေနေ့တုန်းကတော့ရင်ငုတ်သင်္ဘောကနေပို့လိုက်တာလားဆိုတာသေချာမသိရသေးတဲ့စက္ကန့်အနည်းငယ်စီပဲကြာတဲ့ဒူရူဖုံးဆက်သွယ်ချက်တွေဝင်လာခဲ့တာကြောင့်သင်္ဘောပေါ်ကရေတပ်ဖွဲ့ဝင်တွေအတွက်မျှော်လင့်ချက်တွေတိုးလာပါတယ်။ဘရာဇီးလ်၊အမေရိကန်၊ချီလီ၊ဥရုဂွေးနဲ့ပြည်ထောင်နိုင်ငံတွေကစစ်ဖက်နဲ့သုတေသနဆိုင်ရာသင်္ဘောတွေနဲ့လေယာဉ်တွေဝိုင်းပြီးရှာနေကြပါတယ်။1980ကျင်းနှစ်တွေကအာဂျင်တီးနားနဲ့စစ်ဖြစ်ခဲ့တဲ့ပြည်ထောင်နိုင်ငံကသိပ္ပံနေကြအာယုံခံကိရိယာတွေတက်ထားတဲ့အာဒိတ်ဒေတာသူတေသနသင်္ဘောဒဇင်းနဲ့အကူအညီရှာဖွေပေးနေတာပါအမေရိကန်ကတော့ NASA သူတေသနလေယာဉ်ဒဇင်းရေငုပ်သင်္ဘောကိုရှာဖွေနိုင်တဲ့လေယာဉ်ဒဇင်းနဲ့ရေငုပ်သင်္ဘောကယ်ဆယ်ရေးအဖွဲ့တစ်ဖွဲ့ကိုလွှတ်ထားပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားဆွေးနွေးမှုတွေပြုလုပ်နေတာမှာနှစ်ဖက်နားလည်မှုရလို့နှိပါရှိနေပြီဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးအဗ်ဒူလ်ဟာဆန်မာမူဒ်အလီကပြောကြားလိုက်ပါတယ်။နိုင်ငံနေပြည်တော်မှာအင်္ဂါတနင်္လာနေ့အင်္ဂါနေ့ဒီမှာကျင်းပမယ်အာဆမ်အာရှဥရောပနိုင်ငံသားဝန်ကြီးများဆွေးနွေးပွဲတက်ဖို့တွားရင်ဒုက္ခသည်တွေပြန်ပို့ရေးကိစ္စမြန်မာအာဏာပိုင်နေနဲ့ဆွေးနွေးမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဝန်ကြီးအလီဟာဒုက္ခသည်တွေအရေးအာဆမ်ဆွေးနွေးပွဲပြင်ပမှာမြန်မာအာဏာပိုင်နေနဲ့တိကျတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။နိုင်ငံအကြမ်းကြခင်မှာပူတွဲလုပ်ငန်းအဖွဲ့ကိုဖွဲ့စည်းနိုင်နိုင်မယ်လို့မျှော်လင့်ကြောင်းဒါကာမြို့မှာရောက်နေတဲ့ဂျပန်နိုင်ငံသားရဲ့ဝန်ကြီးတာရိုကိုနိုနဲ့တနင်္ဂနွေနေ့ကတွေ့ဆုံစဉ်ဝန်ကြီးအလီရဲ့ပြောကြားချက်ကိုကိုးကားပြီးတော့လဲနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်အာဆမ်စီဝဲဝဲတက်ဖို့အတွက်ဝန်ကြီးအလီဟာမြန်မာနိုင်ငံကိုတနင်္ဂနွေနေ့ညနေကထွက်ခွာသွားပြီဖြစ်ကြောင်းလဲကြေညာချက်မှာဖော်ပြပါတယ်ဩဂုတ်လအတွင်းရခိုင်ပြည်နယ်မှာတကြောပံဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုသူတို့အခေါ်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြစ်ခဲ့ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့စင်စရာတွေမှာဖော်ပြထားပါတယ
်ရခိုင်ပြည်နယ်ပြည်ထောင်စုအခန့်ကဏ္ဍ3ခုခွဲခြားပြီးဖြေရှင်းဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကမြန်မာနိုင်ငံသားရဲ့ဝန်ကြီးဒေါက်ဆန်းစုကြည်နဲ့တနင်္ဂနွေနေ့ကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအဆိုပြုပြောဆိုသွားပါတယ်ပထမအနေနဲ့တင်းကျင်အေးချမ်းမှုရရှိဖို့နဲ့နောက်ထပ်ပြစ်ခတ်တိုက်ခိုက်မှုတွေမဖြစ်ပေါ်စေရေးထိန်းသိမ်းဖို့ဒုတိယကဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံဆွေးနွေးပွဲအတွက်ကောင်းမွန်တဲ့နည်းလမ်းချဖွေဖို့နဲ့တတိယကတော့နိုင်ငံသဘောတူစာချုပ်အမြန်ဆုံးချုပ်ဆိုပြီးစည်ရဲနှံပေါမှုရောပါရေးဖော်ဆောင်မှုဖြစ်တယ်လို့ဝန်ကြီးဝန်ကြီးကပြောပါတယ်ဒီနိုင်ငံသားရဲ့ဝန်ကြီးဟာ73ချိန်မြောက်အာရှဥရောပနိုင်ငံသားရဲ့ဝန်ကြီးများအာဆမ်အစည်းအဝေးကိုတက်ရောက်ဖို့နေပြည်တော်မှာရောက်နေချိန်တွင်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးရဲဝန်းနဲ့လမ်းကြောင်းစီမံကိန်းမြန်မာနိုင်ငံညီညာရေးလုပ်ငန်းစဉ်နဲ့ရခိုင်ပြည်နယ်အရေးကိစ္စတို့နဲ့ဆက်လင်းပြီးအမြင့်ချင်းဖလှယ်ဆွေးနွေးကြတယ်လို့နိုင်ငံတော်တမင်ခံရုံးရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်။ဝန်ကြီးဝန်ကြီးရဲ့အဆိုပြုချက်၃ချက်ပေါ်အမြင်တိုက်ဆိုင်တယ်လို့ဒေါက်ဆန်းစုကြည်ကလည်းအဲ့ဒီသတင်းစာရှင်းလင်းပွဲတွင်ပြန်ပြောခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးကိုနိုင်ငံကာကပအဝင်ဆောင်ရွက်မယ်အစားဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားညှိနှိုင်းဖြေရှင်းဖို့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်ဝန်ကြီးဝန်ကြီးကစနေနေ့မှာတိုက်တွန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့နိုင်ငံသားညီနိုင်ဖြစ်ရှင်ရေးတရုတ်ရဲ့အဆိုပြုချက်ကိုလက်မခံဘဲနိုင်ငံတကာရဲ့ဖိအားပေးမှုကိုပါလိုလားတဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတူကိုကူကပြီးဒါကာထရီဘျူးသတင်းစာရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်
။ဂျာမနီနိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့သူ့အခေါ်ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေသခံလူမှုအသံဝိုင်းတွေကိုအကူအညီတွေထပ်ပေးဖို့ကတိပြုကြောင်းဂျာမန်နိုင်ငံသားရဲ့ဝန်ကြီးဆစ်ဂမာဂေဘရီယယ်ကသတင်းတောက်တွေကိုတင်းတင်းကြပ်ကြပ်နဲ့မှာပြောကြားလိုက်ပါတယ်။ ဂျမန်နိုင်ငံရဲ့ဝန်ကြီးဟာဆွီဒင်နဲ့ဂျပန်နိုင်ငံတို့ကနိုင်ငံရဲ့ဝန်ကြီးတွေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကော့စစ်စ်ဘဇားဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတင်းတင်းကြပ်ကြပ်တွေကတွားရောက်ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအရေးနိုင်ငံကရဲ့တုံ့ပြန်မှုတွေမှာဂျာမနီအနေနဲ့ပိုပြီးထက်ထဲဝဝင်ပါဝင်ဆောင်ရွက်လိုကြောင်းပြောကြားလိုက်တယ်လို့ဒုက္ခသည်တွေသူတို့ရဲ့ဘဝတွေပြန်လည်ထူထောင်နိုင်ရေးအတွက်မြန်မာနိုင်ငံကိုပြန်ခွင့်ရတဲ့ကြောင်းလည်းပြောပါတယ်။ဒီကိစ္စအတွင်းဥရောပသမ္မတနိုင်ငံကြီးမူဝါဒအကြီးအကဲဖက်ဒရီကာမိုဂါရီနီနဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့တို့ဟာလည်းဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ကြတာဖြစ်ပါတယ်။အဲဒီနောက်မှာတော့နိုင်ငံကကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာနဲ့မြို့တော်ဓာကာမှာတင်းတင်းကြပ်ကြပ်တွေတွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံမှာတင်းနေလာနေစတင်မဲ့အဆမ်အာရှဥရောပနိုင်ငံကြီးဝန်ကြီးများစီဦးပွဲကိုတက်ဖို့အတွက်ဒေတာရင်းကိုရောက်နေကြတဲ့နိုင်ငံကအစိုးရတွေကတာဝန်ရှိသူတွေဟာမြန်မာနိုင်ငံကိုမသွားခင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့ကြတာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းပြန်ပို့ရေးကိစ္စကိုဒီကနေ့နိုဝင်ဘာလ20ရက်နေ့မှာစတင်ကျင်းပဖို့ရှိတဲ့အာဆမ်အာရှဥရောပနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံကိုဖိအားပေးပြောဆိုသွားမယ်လို့ဂျပန်နိုင်ငံကြီးဝန်ကြီးထာရိုကွန်နိုကပြောလိုက်ပါတယ်။ဝန်ကြီးကွန်နိုဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကကူတူပါလောင်ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတနင်္ဂနွေနေ့ကအဲ့ဒီလိုပြောလိုက်တာပါ။အာဆမ်အစည်းအဝေးမတိုင်ခင်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကိုသွားခဲ့တဲ့အထက်မှာဂျပန်နိုင်ငံသားရေးဝန်ကြီးအပြင်ဥရောပသမဂ္ဂ EU နိုင်ငံသားရေးမူဝါဒအကြီးအကဲဖက်ဒရီကာမိုဂရီနီ၊ဂျာမနီနိုင်ငံသားရေးဝန်ကြီးဆစ်မာဂါဘရီယယ်၊ဆွီဒင်နိုင်ငံသားရေးဝန်ကြီးမာကော့ဝိုလ်စထရောမ်နဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့တို့လည်းပါပါတယ်။ဖက်ဒရီကာမိုဂရီနီအပါအဝင်ဂျပန်၊ဂျာမနီနဲ့ဆွီဒင်နိုင်ငံသားရေးဝန်ကြီးတို့ဟာနိုဝင်ဘာလ20ရက်နဲ့21ရက်နေ့တွေနေပြည်တော်မှာကျင်းပမယ့်အာဆမ်အစည်းအဝေးကိုတက်ရောက်ကြမှာပါ။ဒုက္ခသည်တွေဟာရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကရဲဆက်ဆက်ဖိနှိပ်တိုက်ခိုက်တပ်ဖြတ်တဲ့တံကိုခံခဲ့ကြရသူတွေဖြစ်တယ်ဆိုတာကျွန်တော်တို့သိခဲ့ရတယ်လို့ဂျပန်ဝန်ကြီးကွန်နိုကပြောပါတယ်။ဒုက္ခသည်စခန်းကနေပြန်လာပြီးတဲ့နောက်ဝန်ကြီးကွန်နိုဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအဘူဟဆန်မမူအာလီနဲ့ဓာကာမြို့တော်မှာတွေ့ဆုံပြီးရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေတိုးတက်စေဖို့လူသားစာနာမှုအကူအညီဒေါ်လာ 18.6 သန်းပေးမယ်လို့ကတိပြုပြောဆိုခဲ့ပါတယ်။အစိုးရဝါဒီအုပ်စုတွေဟာသူတို့အတွက်ဖော်ဝင်တဲ့တွေကိုစုဆောင်းဖို့ဒုက္ခသည်စခန်းတွေကိုစပြီးဝင်ရောက်စီးုံနေပြီဆိုတဲ့စိုးရိမ်ချက်တွေရှိလာနေပြီလို့တန်တမန်သတင်းရောက်ွက်တစ်ခုကိုကိုးကားပြီးဂျပန်ခြေဆိုင်ကျိုးတိုသတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်ခင်ဗျာ
။တင်းလာနေမြန်မာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားတာပါရှင်။ VOA အတန်လွှင့်စီစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com ကဖြစ်စေ VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့ဖြစ်စေတိုက်ရိုက်နားဆင်လို့ရပါတယ်ရှင်။အခုစိတ်ဝင်စားစရာသတင်းလွှာတစ်ပုဒ်ကိုပြောပြပါရစေ။ခရစ်စမတ်နာနှီးလာပြီဆိုတော့ခရစ်စမတ်ဘိုဘိုကြီးစင်တာကလော့ကိုနေရာတကာမှာတွေ့မြင်နိုင်ပါတယ်။ဘိုဘိုကြီးစင်တာကလော့ဖြစ်လာဖို့ကတော့မုတ်စိတ်မွေးနှခမ်းမွေးရှိရှိထားပြီးအနီရောင်ဝတ်စုံကိုစင်မြန်းယုံနဲ့တော့မပြီးသေးပါဘူး။စင်တာတယောက်တရှိလိုက်နာရမယ်စီမင်းစည်းကမ်းတွေကိုတင် जा ပေးနေတဲ့မီရှိဂန်ပြည်နယ်မစ်လန်မြို့ကတက်တန်းအရှိကြဆုံးအနှစ်80ကျော်စင်တာကလော့တင်တန်းကြောင်းရဲ့အကြောင်းကိုအေရစ်ကာဆီလစ်တစ်ပြပထားတဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြမှာပါရှင်
။နိုဝင်ဘာလအတွင်းမှာသာရှိသေးပေမဲ့ CW Howard Center ကျောင်းကစနက်ကလော့250ကျော်ဟာခရစ်စမတ်အတွက်စတင်ပြင်ဆင်နေပါပြီ။34လမ်းပေါ်ကအန်ဟိုဘွယ်ဖြစ်အများဆိုတဲ့ကန်ဝင်ခရစ်စမတ်ရုပ်ရှင်စကားမှာ Charlie W. Howard ဟာအကြံပေးအဖြစ်လုပ်ကင်ခဲ့ပြီးတဲ့နောက် 1938 ခုနှစ်မှာဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တာပါ။
At that time there was a great need for good Santa, better Santa. Santa's
အချိန်လုံးကစင်တာရီအကြီးကျယ်လူနေပါတယ်။စင်တာဟာကောင်းတဲ့နဲ့ရက်တည်တာဖြစ်ပေမဲ့တချို့ကအဲ့လိုမျိုးဖြစ်မလာပါဘူ
းအခုခါမှာတော့အဲ့လိုပြဿနာတွေကိုမတွေ့ရတော့ဘူးလို့ဆိုပါတယ်စင်တာရဲ့ဒလိဇရိုက်ဝေပုံစားပုံနဲ့ရိန်းနီးယားတမင်နီအကြောင်းစတာတွေကိုသိရဖို့အကြောင်းတွေတက်လာကြတယ်လို့ပြောပါတယ်စင်တာရီယာနောက်ဆုံးပေါ်ကစားစရာလက်ဆောင်ပစ္စည်းတွေအကြောင်းလည်းသိလာကြတယ်လို့ရေဒီယိုရုပ်မြင်သံကြားတွေမှာလည်းစကားပြောလာကြပါပြီဒါအပြင်သူတို့အလို့အတွက်အခွန်ဘယ်လိုပေးဆောင်ရမလဲဆိုတာတွေကိုလည်းတွက်တက်လာကြတယ်လို့ပြောပါတယ
် I think no matter how good you are
အလို့ပဲလို့ဖို့ရည်ရွယ်အမြဲအကောင်းဆုံးကိုလို့ဖို့ကြိုးစားနေမှာလေအကြောင်းကဘလောက်ပဲသင်ပေးလိုက်ပါစေဒီမှာကိုနဲ့ရည်ရွယ်ချက်တူ150လောက်နဲ့စစ်ဆန်နေရတော့နှစ်တိုင်းအတွေ့အကြုံတွေပညာတွေရနေပါတယ
်ဆန္ဒအကြောင်းစင်းဘယ်နှယောက်ရှိလဲဆိုတာကိုတိတိကျကျမသိပေမဲ့ခမန်းကြီး1000ခွဲလောက်ရှိမယ်လို့ဆိုပါတယ်မြောက်နဲ့တောင်အမေရိကဥရောပအာဖရိကနဲ့ဩစတြေးလျဘက်ကလည်းလာတက်ကြပါတယ်ဒီနှစ်စင်တာတင်တန်းကြောင့်ကိုလာတက်သူတွေထဲမှာအမေရိကန်ပြည်နယ်90အပြင်ကနေဒါကအယောက်20ဒိန်းမတ်က3ယောက်နယူးဇီလန်နဲ့နော်ဝေကတယောက်စီလာရောက်တင်ကြားခဲ့ကြပါတယ်ဩစလိုစင်တာလို့ခေါ်တဲ့နော်ဝေကနေတင်တန်းလာတက်သူတူဦးဟာ၈ချိန်မြောက်လာတက်တာလို့ဆိုပါတယ်
I have been Santa.
ဒီ Christmas ဆိုရင် Santa လောက်လာတာ65နှစ်ရှိပါပြီ။အသက်7နှစ်ကလေးက Santa လောက်လာတာပါ။မိသားစုထဲမှာဆိုရင်ညီနှစ်ယောက်လည်းရှိတော့သူတို့အတွက်ကိုကလည်း Santa လောက်ရပါတယ်။အဲ့ဒီနောက်တော့အားလုံးအတွက် Santa ဖြစ်လာတာပေါ့ဗျာ။
ကျောင်းဖွင့်မဲ့နေ့မှာအလေလာတဲ့ကလေးတွေကိုသင်တန်းလာတက်ကြတဲ့စင်တာတွေကသူတို့ဟာစင်တာညီကိုတွေဖြစ်ကြတယ်လို့ပြောပါတယ်။ဒါပြင်ကလေးငယ်တွေကိုမရေရာတဲ့ကတိကဝတ်မျိုးတွေမပေးဘဲအကောင်းဆုံးလှူဆောင်ပေးမယ်လို့သာပြောဆိုကြပါတယ်လို့စင်တာတယောက်ဖြစ်တဲ့ Robert Davis ကပြောပါတယ
်။ Anywhere I go
ဘယ်နေရာပဲရောက်ရောက်ကလေးတွေနဲ့တွေ့တဲ့အခါမှာအကောင်းဆုံးဖြစ်အောင်ပြုမှုပြောဆိုပါတယ်။ဘာလို့လဲဆိုတော့အဲ့ဒီ9မိနစ်ဟာသူတို့အတွက်တစ်နှစ်လုံးတာအကောင်းဆုံးအချိန်ဖြစ်လို့ပါပဲ။
ခရစ်စမတ်ရောက်ဖို့တလားလောက်လိုမှာပဲအထူးသဖြင့်ကုန်းနဲ့ကြီးတွေမှာလည်းခလေးငယ်တွေပျော်ရွှင်စေဖို့စင်တာတွေကိုစတင်တွေ့မြင်လာပြီဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါရှင်မကြခင်မှာမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ရပါမယ
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
ဒီအမေရိကန်တန်ရက်တနင်္လာနေ့မနေ့ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုမြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်နားဆင်ကြရပါတော့မယ်။ဒီတစ်ပတ်မှာတော့အာရှနဲ့စီးပွားရေးအင်အားကြီးနိုင်ငံတွေသာမကအာရှဒေသအတွက်အရေးပါတဲ့ရေလမ်းကြောင်းကိုပါထိစပ်နေတဲ့မြန်မာနိုင်ငံအနေနဲ့နယ်စပ်ဖြတ်ကျော်ကုန်သွယ်ရေးတွေကိုအထွန်းကားဆုံးအနေထားရအောင်ဘယ်လိုလုပ်နိုင်သလဲ။အဲ့ဒီလိုကုန်သွယ်စီးပွားလုပ်ရမှာရှိရမယ်တခြားပံ့ပိုးမှုအခမ်းကဏ္ဍတွေကိုမြင့်တင်ဖို့လိုအပ်တယ်လို့လူအရင်းမြစ်စွမ်းရင်ကိုလည်းမြင့်တင်ဖို့လိုအပ်တဲ့အကြောင်းအာနာယ NLD ပါတီရဲ့စီးပွားရေးအကြံပေးတူကပြောပါရယ်မြန်မာနိုင်ငံရဲ့ပြည်ပနဲ့ကုန်သွယ်စီးပွားကိစ္စရပ်တွေနဲ့ပတ်သက်ပြီး NLD ဗဟိုစီးပွားရေးကော်မတီအဖွဲ့ဝင်ဦးအေးလွင်ကိုဒေါက်ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါရယ်ရှင်
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီးပွားရေးဆိုင်ရာဘုတ်ကော်မတီကအဖွဲ့ဝင်တယောက်အနေနဲ့ပေါ့နော်မြန်မာနိုင်ငံဟာဆိုလို့ရှိရင်တကယ်စီးပွားရေးရအချက်ချာကျနေတဲ့ဒေတာတွေမှာရောက်နေတယ်လို့လူတိုင်းကပြောပါတယ်အဲတကယ်လည်းဟုတ်ပါတယ်ဆိုတော့မြန်မာနိုင်ငံရဲ့အင်းကြီးချင်းမှာဆိုလို့ရှိရင်အချိန်တိုင်းအင်းကြီးချင်း၅နိုင်ငံချင်းပေါ့နော်အိန္ဒိယနဲ့တရုတ်ဒီလိုမျိုးတကယ်ဈေးကွက်အကြီးကြီးတွေနဲ့လည်းထိစပ်နေတဲ့နိုင်ငံမှာဆိုတော့ဒီမြန်မာနိုင်ငံအင်းကြီးချင်းနိုင်ငံတွေနဲ့ပတ်သက်ပြီးတော့ပထမဆုံးပြောပြပေးပါဘင်္ဂလားဒေ့ရှ်ရှိတယ်အိန္ဒိယရှိတယ်တရုတ်ရှိတယ်ပေါ့နော်ဒါတွေနဲ့မြန်မာနိုင်ငံဘလို့ဆက်သွယ်ဆောင်ရွက်တဲ့တယ်ပေါ့နော်စီးပွားရေးတိုးတက်လာဖို့အတွက
်ကျွန်တော်တို့ဟာနံပါတ်1မြန်မာနိုင်ငံလက်ရှိအခြေအနေမှာနိုင်ငံတကာနဲ့ရှင်လိတ်ကမအဗန်တေ့ချ်လို့ခေါ်တယ်အကြံလို့နောက်လူစားစမ်းပဲအဲ့တော့ကျွန်တော်တို့ကနေဂျာချင်းဆက်ဆံနေတာအနောက်ပါနေစပြောင်းဘင်္ဂလားဒေ့ရှ်ကီလိုမီတာ200ကျော်လောက်ရှိတယ်အိန္ဒိယကီလိုမီတာ1600ကျော်တရုတ်နဲ့ကမြောက်ခါနေပြီးတော့ဒီတာချီလေးအထိဆိုကီလိုမီတာ2100လောက်ရှိတယ်။နော်အဲ့ရနေမှာလာအုံနဲ့ကီလိုမီတာ280လောက်ရှိတယ်။လာအုံနေဆက်ဆုံးသွားတာနဲ့ယူရီးယားဟိုကော့တောင်အထိကီလိုမီတာ1600ကျော်ကျော်လောက်ရှိတယ်။နော်ဒီဘက်ပင်လယ်ကြီးကလည်းကီလိုမီတာ2900ရခိုင်ကမ်းရိုးတန်းနဲ့တနင်္လာရီကမ်းမြောင်းစီတန်းနဲ့အေရော်ရီတိုင်းဒီလောက်အချိန်ကြီးကောင်းတဲ့တိုင်းပြည်ဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနောက်ကျကြိုင်ခဲ့တာကကိုညံ့လို့ဖြစ်တာပဲ။အခုအချိန်မှာတော့ကျွန်တော်တို့ကနေကြာဒေသတွေဆက်ဆက်နေတဲ့အတွက်နေကြာစီတာတွေမှာဖြစ်ပေါ်လာမဲ့ကုန်စည်စီးဆင်းမှုနေဆက်ဖြတ်ကျော်ကုန်စည်ဟို border trade လို့ခေါ်တဲ့ကုန်စည်စီးဆင်းမှုတွေကိုစနစ်တကျလုပ်ပေးဖို့လိုပါတယ
်ပထမဆုံးပေါ့နော်ဘင်္ဂလားဒေ့ရှ်နဲ့ဒီအိန္ဒိယအနောက်ခြမ်းဘက်မှာဘယ်လိုကုန်သွယ်ဆက်ဆံမှုတွေလုပ်တယ်လဲပြောပြပေးပ
ါဘင်္ဂလားဒေ့ရှ်ကပို့နေပြောရင်နှုံးတင်မြေကျုသူတို့ဂင်းကမြစ်ကမြို့ဝကျွန်းပေါ်ဒေသမှာရှိတယ်သူတို့မှာတောတောင်တောင်နဲ့နေမရှိဘူးသူတို့တိုင်းပြည်မှာလိုအပ်တာလူကြီးလည်းများတယ်သူတို့လိုအပ်တဲ့ requirement တွေဘာတွေလဲဆိုကျွန်တော်ကစာပြီးလုပ်ရမယ်။သူတို့လိုအပ်တဲ့အခက်အခဲတွေသူတို့လိုအပ်တာတွေကကျွန်တော်ကြားကြည့်သလောက်ဥမာအိမ်ဆောက်ဖို့လမ်းဖောက်ဖို့ကြောက်ခဲတွေတောင်လိုတယ်။လမ်းခင်းကြောက်တွေလိုတယ်။ကျွန်တော်ဒါတွေအားလုံးကျွန်တော်ပို့တိုင်အောင်စူးစမ်းမယ်။အခုလဲကျွန်တော်တို့ရဲ့ရေထွက်ပစ္စည်းတွေမြန်မာဒေသကိုပို့လို့ရတယ်။အိန္ဒိယလည်းအဲ့လိုပဲ။အိန္ဒိယပြည်မှာကြီးထက်အိန္ဒိယနယ်စပ်ဆက်ဆက်နေတဲ့ခုနမီဇူရာအာသာမဏိဘူမှာသူတို့တိုက်ပြည်မှာလက်ဖက်နာမည်ကြီးတယ်အာသာမှာ။ကျွန်တ ကျွန်တော်တက်ရတဲ့ချင်းတောင်တို့စခိုင်းတောင်ယူပါလေလက်ဖက်တွေကိုသူတို့ရဲ့ဒီပိကံယူပြီးတော့စရမယ်ဂျုံနေရှိတယ်နောက်တစ်ခါသူတို့ကအသေးစားလက်စားတွေရှိတယ်ဟိုဘက်ဒီဘက်ကုန်စည်စုမှုကအိန္ဒိယနိုင်ငံတို့ဈေးတွေအဲကျွန်တော်အင်္ဂလိပ်ဈေးတွေရောင်းဝယ်တာတွေ့ရတယ်လို့ကျွန်တော်တို့ဘက်ကလည်းဒီဘက်ကလည်းကျွန်တော်တို့အော်ပဲသီးနံတွေဟိုဘက်ကိုပို့တာသိရတာတရုတ်ကြတော့အကုန်ရတယ်တရုတ်ဘက်ကကြတော့ကျွန်တော်တို့ဘက်ကဆန်နေသွားနိုင်တယ်အိန္ဒိယကလည်းဆန်သွားလို့ရတယ်နောက်တစ်ခါတရုတ်ဘက်ကဒီကနေ့ကျွန်တော် re-export ဆိုတဲ့ကြားတွေဆိုတော့ပြောင်းမှုတွေသွားတယ်နော်အဲ့လိုပဲဖျဲစီတခွားစီနော်ကနန်းငရှင်မြော့ရေတွက်လုပ်ငန်းတွေအားလုံးကလည်းတရုတ်ပြည်သွားတဲ့အတွက်တရုတ်ပြည်ကတော့ဗားပစ္စည်းထွက်ထွက်စနစ်တကျရောင်းဝယ်ဖောက်ကားတဲ့စနစ်ရှိမယ်ဆိုရင်ရောင်းနိုင်တယ်ကျွန်တော်တို့လုတ်ပေးရမှာကဒီလိုအခြေအနေကောင်းတဲ့ဟာတွေရှိရတဲ့နဲ့ကျွန်တော်တို့ကဒေဇတ်ဒေသတွေမှာဗန်စနစ်တွေခေါင်းအောင်နောက်တစ်ခါနေကြားရောင်းဝယ်မှုဆိုတာလေကိုယ်တိုင်းပြည်ထဲမှာတင်မယ်အခုကြိုက်အခုဝယ်ဈေးတွေညှိနှိုင်းပြီးမှငွေပေးငွေယူရစအလွယ်တကူဖြစ်နိုင်တယ်တဘောကတော့နေကြာဒေသမှာရှိတဲ့သူတို့ရဲ့ငွေကြေးဆိုင်ရာနဲ့ပဲအရောင်းဝယ်ခွင့်ပေးလိုက်ရင်ပို့ပြီးတော့အဆင်ပြေတယ်တခိတခါက normal trade ဆိုပြီးတော့လုပ်လိုက်တဲ့ခါမှာဒေါ်လာ3ဒေါ်လာနဲ့စကူပြန်လွှဲအဲ့ဒါမျိုးတွေဖြစ်မဲ့အစားတရုတ်နယ်စပ်မှာဆိုလဲယွမ်လာလာအခုဆိုယွမ်ပူတော့ခိုင်ပါသေးတယ်စက်နဲ့ဝယ်ဝယ်ခွင့်ပြုနိုင်ရမယ်ယူရိယားနယ်စပ်မှာလဲဘတ်နဲ့ဝယ်ဝယ်စက်နဲ့ဝယ်ဝယ်ဒီရနယ်စပ်မှာလဲကလာရူဘီနဲ့ဝယ်ဝယ်စက်နဲ့ဝယ်ဝယ်စသည်ဖြင့်ဒါတွေကိုပြည်တော်စုအစိုးရရှိတဲ့ဘဏ်ကျွန်တော်စီးပွားရေးဘဏ်တွေကအဲ့ဒီမှာအကုန်ကိုအလွယ်တကူပြည့်မယ်အခုချိန်မှာ ID စနစ်တွေတော့အတူပြုလို့ရပါအဲ့တော့ဒီတိုင်းပြည်တွေကနေကြာစရာရှိတော့လမ်းဘတ်ဆက်တွေခက်ခဲတယ်ကျွန်တော်တက်ဖြစ်တင်ပြချင်တာကဒီလမ်းဘတ်ဆက်တွေကြီးတွေကောင်းမွန်အောင်ကုန်ကြစည်တက်တာတာနဲ့နေဆက်ကိုရောက်အောင်နေဆက်ကတင်သွင်းလာတဲ့ကော်ပီစီတွေလည်းပြီးမှတွေကိုကုန်ကြစည်တက်တာရောက်အောင်လမ်းဘတ်ဆက်တွေကြီးတွေကောင်းမွန်အောင်နော်အဲ့ဒါလေးအားလုံးကိုဖွံ့ဖြိုးတိုးတက်မှနောက်ဆက်အရေးကြီးတဲ့ချက်ကနေဆက်ဒေတာပြည့်တဲ့အတွက်လမ်းဘတ်ဆက်တွေအားနေတဲ့အတွက်ကျွန်တော်ဥပဒေစိုးမှုအားနေတယ်အဲ့ဒါလေးအားလုံးကိုဥပဒေစိုးမှုအောက်ကိုရောက်အောင်လုပ်ပေးရမယ်
ဆိုတော့ဒီကအိန္ဒိယပြီးတော့တရုတ်ပြီးတော့အရှေ့ဘက်မှာဒီကလာအိုစ်နဲ့ထိုင်းပေါ့နော်ဒါတွေနဲ့ရောအခုလောလောဆယ်တော့ထိုင်းနေရာကုန်သွယ်မှုတွေမပြတ်ရှိနေပါတယ
်။
ဘာဘာများထူးထူးခြားခြား
ထိုင်းနေရာတော့အထူးပြင်ကျွန်တော်တို့ဘက်ကထိုင်းနေကိုထွက်တဲ့ထွက်ကုန်တော်တော်နည်းသွားတယ်။ထိုင်းနေရာထွက်တဲ့ပစ္စည်းတွေကျွန်တော်တို့ရှိသွင်းကုန်ပြားလာတယ်။မနေ့တနေ့ရနေပဲကျွန်တော်တိတိလောက်ကမြောက်ဒီနေဆက်ကကုန်သွယ်ဥက္ကဋ္ဌကသွင်းကုန်တွေများနေတယ်ထွက်ကုန်တွေနည်းတဲ့အတွက်လေ့လာရေးကျောင်းသားတွေကိုသူ့ဘက်ကထွက်ကုန်တွေများအောင်လို့ကုန်ထုတ်လုပ်ငန်းတွေလုပ်ဖို့တူဟိုကလေးတို့ရှင်းပြတာကျွန်တော်ဟိုကြားလိုက်ပြီပါတကယ်မှန်ပါတယ်ကျွန်တော်တို့တတိသားမှာကအခုဟင်းသီးရွက်တောင်မှယူရီးယားနဲ့ဝင်လာတာကျွန်တော်တို့ရတဘောကဘကုံးမှာစိုက်တဲ့ဟင်းသီးရွက်ဂဇရက်လိုဟာမျိုးအဟိုရန်ကုန်တိုင်းမှာစိုက်တဲ့တခြားသီးနှံတွေတောင်မှစားကုန်းတွေကဘာဖြစ်လို့ဟိုဘက်ကမသွားနိုင်ပဲねဟိုဘက်ကပြည်စီကဒီဘက်ကိုလာတယ်လေနော်အဲ့ဒါတွေအားလုံးကကျွန်တော်တို့ပြန်လဲစဉ်းစားပြန်လဲလေ့လာဖို့လိုပါလိမ့်မယ
်ဆိုတော့အင်းနီချင်းတွေပြီးတဲ့အခါမှာဒီပရမအာရှဒေတာပေါ့နော်ဟိုဂျပန်ရှိတယ်ဩစတြေးလျရှိတယ်ကျေပြီးတော့အာဆီယံနိုင်ငံတွေရှိရပေါ့နော်ဒီအာရှဒေသနဲ့မြန်မာနိုင်ငံရဲ့ဒေအဲအာရှမှာရှိတဲ့နိုင်ငံတွေနဲ့မြန်မာနိုင်ငံကုန်သွယ်ရေးနော်ဘာတွေများလု
ပ်အဲ့ဒါတော့အဓိကကျွန်တော်သိတဲ့လောက်ကဟို electronic goods တွေစေဝါတွေလူသုံးကုန်တွေတော့ export import normal trade နဲ့ဝင်လာကြပါလေဒီဘက်ကတော့ကုန်ကြမ်းတွေထွက်တာများတယ်မသိခွဲစားလိုက်ထွက်တယ်ငွေကတော့အလုံးလိုက်ထွက်တယ်နောက်တတ္တုတ္တယံဇာတဒီလိုစီမီခုတ်လောက်ပဲထွက်နိုင်တယ်ကျွန်တော်တို့ဘက်ကရာဘာဆိုလဲကုန်ကြမ်းပဲထွက်နိုင်တယ်ဆိုတော့ကျွန်တော်တို့ဘက်က value added လုပ်ဖို့လိုတယ်အိန္ဒိယတိုင်းပြည်တွေကတော့ဝင်လိုင်းကုန်ကြော value added တွေပဲတွက်နေတယ်ကျွန်တော်တို့တွေကနိုင်ငံခြားငွေယူဖိမှုကပိုများတာပေါ့နော်ဒါလည်းကျွန်တော်ပြန်လည်စီးဆင်းဖို့လိုပါဘာကြောင့်ဒီလိုဖြစ်တယ်လဲเนาะအဲ့ဒါမျိုးမှာငားတွေစားငားယူရေခရိုက်ပို့မဲ့စားငားတစ်တပ်ထုတ်တဲ့လုပ်ငန်းတွေဘာလို့မလုပ်နိုင်တယ်လဲလုပ်တော့လုပ်ပါတယ်တော်တော်နဲတယ်ပေါ့နော်အဲ့တော့နောက်တစ်ခါတခြားဝေးတဲ့တိုင်းပြည်ပေါ့ဥရောပတိုင်းပြည်တွေကြတော့ high tech လာကြကွန်ပျူတာတွေဆော့ဝဲတွေလာကြသလိုဟိုကျွန်တော်တို့ကတော့ဩစတြေးလျတို့ကနေဒါတို့เนาะတရုတ်လက်ကူလာတာကျွန်တော်တို့ဒီ resource based industry ကိုကူဆိုင်ဖို့သူတို့တွေကဩစတြေးလျဆိုတဲ့နာမည်ကြီးတယ်တပ်ထုတ်ပေါ်ရေလုပ်ငန်းတွေရွှေတန်းစင်လုပ်ငန်းတွေကနေဒါဆိုတဲ့ဒီလိုပဲအမေရိကန်ဆိုတဲ့ဒီလိုပဲအဲ့တော့ကျွန်တော်တို့မှာတန်ဇာတာထိုက်တဲ့တော့ရှိတယ်တန်ဇာတာတိုင်းသူ့ဘော်ထုတ်လို့ရဖို့ရှိသလိုတန်ဇာတာတိုင်းသူ့ဘော်ထုတ်လို့မရရှိတယ်သူ့ဘော်ထုတ်လို့ခွင့်ရှိတဲ့ဟာကိုစနစ်ကြထုတ်ပြီးဖို့ကျွန်တော်တို့ကတော့အနားငယ်ပါပြုပြင်ပြောင်းလဲပြီးလို့လိုပါတယ
်။အာရှဒေသတွေမှာတကယ်တော့ဂျပန်လိုဩစတြေးလျတကယ်တိုးတက်တာဒီဆက်မှုလက်မှုတိုးတက်တဲ့နေရာဆိုတော့သူတို့စီကလည်
းဒီပညာတွေရတယ်။
ဒီပညာတွေရတယ်။ဟုတ်ကဲ့။ဆိုတော့ဒီအနောက်ဖက်မှာချိန်မယ်ဆိုလို့ရှင်ပရမောင်းဆုံးဟိုပါပေါ့နော်။အနောက်နိုင်ငံတွေမှာဒီအဓိကဥရောပနဲ့ဆက်ဆံရေးပေါ့နော်။ဟိုကကုန်သွယ်အဲ့ဒါနဲ့ပတ်သက်ပြီးလည်းပြောပြပေးပါ
။ဥရောပကြတော့ကျွန်တော်ခုနပြော high tech တွေပဲလာကြတာပဲ။အမေရိကန်ဥရောပဆက်ပြောတယ်ကျွန်တော်ပါသောဥရောပ high tech တွေလာတယ်။ဥရောပအခုဘာတွေလုပ်ချင်သလဲဆိုရင်ကျွန်တော်ပြော infrastructure တွေသူလုပ်ချင်တယ်နောက်တစ်ခါ electric energy power တွေဥရောပလုပ်ချင်တယ် ကျွန်တော်ကအယောပါဘာတွေလုပ်ချင်လဲဆိုတော့ခုနပြောတဲ့အစ်မြင့်တဲ့စေဝါတွေကျွန်တော်တို့ကအင်းနီးယားချင်းတိုင်းပြည်ရဲ့စေဝါတွေအမိပြုတဲ့အတွက်ဟိုရေသွင်းနေတဲ့စေဝါတွေပုံမှာပဲဒုတိယတုံးဆွဲခွင့်ရတယ်ရေသွင်းမြင့်တဲ့စေဝါတွေတုံးဆွဲခွင့်ကိုကျွန်တော်တို့ဖန်တီးပေးရမယ်ဘာလို့ဒါတွေအားလုံးနဲ့ဈေးပေါ်ပေါ်နဲ့ဝင်နိုင်အောင်လို့အဓိကကျွန်တော်တို့တွေကIP
လို့စားသုံးသူကာကွယ်ရေးဥပဒေဒါတွေအားလုံးနဲ့ပြဒီဥပဒေနဲ့စီစစ်ပြီးမှရေသွင်းနေတဲ့စေဝါတွေရေသွင်းနေတဲ့အစားအသောက်တွေကိုကျွန်တော်တို့စက်မှတ်ပြီးတော့ရေသွင်းမြင့်တဲ့တုံးနဲ့စေဝါတွေပစ္စည်းတွေတုံးနဲ့အဆင့်ထိရောက်ကျွန်တော်တို့စီဝါရေးမူဝါဒတွေပြုမြင်ပြောင်းလဲပေးရမယ်။အနောက်တိုင်းနိုင်ငံတွေကအဲ့ဒါပေါ့နော်အဓိကတော့ဗမာနိုင်ငံမှာလိုအပ်နေတာလဲစက်မှတ်ရေးပြောမယ်ဆိုလ ုဆိုရင်ဟိုကအဆင်းရဲဆုံးနိုင်ငံလည်းဖြစ်နေတယ်ဒီကနှီးပညာအစနှိမ့်ချနေတယ်ပေါ့နော်ဒီကမြန်မာနိုင်ငံနေဘာတွေပြုပြင်ဖို့လိုနေပါလဲဒီနိုင်ငံတကာကုံသွယ်ရေးနဲ့ပတ်သက
်နိုင်ငံတကာကုံသွယ်ရေးနဲ့ဖြစ်စေစီးပွားဖွံ့ဖြိုးတိုးတက်ရေးဖြစ်စေနံပါတ်ဆက်သွယ်ရေးကောင်းမွန်ဖြစ်စေအဓိကကကိုယ့်ကိုယ်ကိုအရင်ပြရမယ်ပြည်သူပဲပြရမယ်စိတ်တက်တယ်မိုက်ဆက်တွေပြရမယ်ကိုယ့်ရဲ့အသက်တွေပြရမယ်ကျင့်ဝတ်ဘလို့ကဘာကျင့်ဝတ်လဲကိုယ့်ကျင့်ဝတ်ကိုလိုက်နာဆောင်ရမယ်ကျန်ပြည်ကြီးသားပြည်သားတဲ့အလေးကျင့်တွေလုပ်ရမယ်တယောက်နဲ့တယောက်ဒီမနာလိုစိတ်တွေထားတာတွေကိုလျှော့ပါပြီးတော့နော်မတူတာတွေဘေးပဲတူတာတွေစုပြီးတော့တိုက်ပြီးပုံပြိုးတိုးတက်ဖို့လုပ်ရမယ်အရေးကြီးတဲ့ချက်ကကျွန်တော်ပြောရတာပညာရေးပဲပညာရေးကိုပြန်လည်ပြီးတော့ဘလို့တိုးတက်အောင်လုပ်မလဲဆိုဥစားပြရမယ်အပညာရေးက long term plan ထဲမှာပါပြီပဲ short term plan ထဲမှာ vocational training ခေါ်တဲ့လုပ်ခွင့်သင်တန်းတွေပြန်ဖွင့်ပေးရမယ်။သူတို့ပြင် nurse တင်တန်းတို့တာဖွားတင်တန်းတို့လက်သမားတင်တန်းတို့ပယံတင်တန်းတို့လက်စပစ္စည်းတက်စရင်တင်တန်းတို့စသည်ဖြင့်နိုင်ငံတကာအသိအမှတ်ပြုတဲ့ပထမဆင့်ဒုတိယဆင့်တတိယဆင့်နော်ဒီအဆင့်တွေရအောင်လို့ထက်တန်းအဆင့်ထောင်ပေါ်ရင် diploma အဆင့်နောက်ဆုံးဘွဲ့ရတဲ့အဆင့်တွေဝက်ဒါတွေအလုံးတစ်ခိတစ်ခါကအကြောင်းကြောင်းတွေကြောင့်ပိတ်ခဲ့တဲ့ဤပညာတက္ကသိုလ်တွေဒီပညာထက်တန်းကျောင်းတွေဒီပညာခုနပြောအခြေခံကျောင်းတွေခုနတန်းအောင်ရင်သွားလို့ရတဲ့ကျောင်းတွေကိုတန်းအောင်ရင်သွားလို့ရတဲ့ကျောင်းတွေဆယ်တန်းအောင်ရင်သွားတက်လို့ရတဲ့ဖြတ်လန်းနေပေါ့ဖြတ်လန်းနေပေါ့ရေတိုးပေါ့နော်အဲ့ရဒီမှာတစ်စက်တကက်အစင်းမြင့်တက်ကတူတွေသွားနိုင်တဲ့ငကို bridge industry ခေါ်တယ်စကူးနိုင်တဲ့ဟာတွေအားလုံးပြန်တဲ့ဖော်ထုတ်ပြီးလို့လုပ်ပါတ
ယ်မြန်မာနိုင်ငံဆိုရင်အာဆီယံဒေတာထဲမှာရှိပါတယ်အာဆီယံ10နိုင်ငံထဲမှာပါတယ်ပေါ့နော်ညတိုးတက်မှုကလည်းအနည်းဆုံးထဲမှာပါပါတယ်ဆိုတော့ဒီအာဆီယံနိုင်ငံထဲမှာတိုးတက်မှုများနေတဲ့နိုင်ငံနဲ့နည်းနေနိုင်ငံသူတို့တကယ်ပေါင်းကူးနေအောင်စ조사နေတာရှိပါတယ်မြန်မာနိုင်ငံဘက်ကလှုပ်ဖို့လိုအပ်နေတာဘာများတွေ့ပါလဲ
အဲ့ဒါဘာလဲဆိုတော့ AEC လို့ခေါ်တယ်เนาะ FTA လို့ခေါ်တယ်သူတို့1990တဲ့ငါးခုနှစ်လောက်ကစတင်ပြီးတော့အကောင့်တွေပေါ်တဲ့အာဆီယံ6နိုင်ငံစတဲ့2020မှာသူတို့လုပ်ကြမယ် One ASEAN Country One Product ASEAN ပြောင်းလုပ်ကြမယ်ဆိုတဲ့မှာကျွန်တော်တို့နောက်ကဗီယက်နမ်နဲ့ကြော်တက်သွားပါပြီလာအိုကမ်ဘောဒီးယားလည်းအချို့ဟာတွေလိုက်ပါဆောင်းနေတယ်ကျွန်တော်တို့ကအားနည်းနေသေးတယ်အဲ့ဒါကျွန်တော်ရဲ့စီးပွားရေးမူဝါဒတွေဌာနတစ်ခုနဲ့တစ်ခုပူးပေါင်းဆောင်ရွက်မှုတွေလုပ်ငန်းရှင်နဲ့အစိုးရပူးပေါင်းဆောင်ရွက်မှုတွေအားနည်းနေလို့ဖြစ်သေးတာပါအဓိကတော့ AEC ခေါ်တဲ့ ASEAN Economic Community ကိုကျွန်တော်တို့ရှင်းပြနိုင်အောင်ဝင်နိုင်အောင်ကျွန်တော်ဘက်ကအသေးစားလက်စားတွေကိုအားပေးရမယ်အဲ့ဒီအသေးစားလက်စားတွေအားပေးတော့ပါဇက်ကအားပေးရတယ်လက်တွေအားပေးရမယ်ဘဏ်ကိုချိစနစ်တွေပြုပြင်ပေးရမယ်နော်သူတို့ရဲ့ဟိုအလုတ်ကైခွင်းလန်းနေဖြစ်ပေါ်အောင်လို့တီထောင်တဲ့အလုတ်ကైအကြီးကြီးသေးသေးလက်လက်နောက်ဆုံးလက်ဖိတ်ဆိုင်မွန်ကားဆိုင်အစဘလို့အားပေးရမလဲဆိုတော့တကယ်အားပေးရလေးနဲ့အားပေးတာတွေဘလို့တော့တော်တော့ပြီဘလို့အားပေးရမလဲဆိုတော့ဆက်တဲ့ဥမာစက်ရုပ်တခုထောင်မဲ့စိုက်တခုဖွင့်ကျင်ရင်မြေပေါ်မှာလဲမြေလိုက်ရှာရတဲ့အလုတ်မှတ်ပုံတွေလိုက်တင်ရတဲ့အလုတ်လိုင်စင်လိုက်လျှောက်ရတဲ့အလုတ်တွေအစတထိုင်နဲ့တနေရာထဲမှာဆောင်ရွက်ပေးတဲ့ဌာနတွေတကယ်ပေါ်လာပြီ
ဒီမိုကရေစီစနစ်တစီဥတည်နေတဲ့မြမအသွင်ကူပြမှုမှာရေးပါတဲ့စီးပွားရေးကဏ္ဍနဲ့ပတ်သက်လို့မြမဒီမိုကရေစီရေးရာမှာအပိုင်းလိုက်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင
် VOA မြမပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်တနင်္လာနေ့မနေ့ဖက် VOA American တန်ရက်2019ခုနှစ်နိုဝင်ဘာလ20ရက်မနေ့9နာရီထိဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မှာ
ရှေ့အာဏာရှင်အစိုးရတွေလက်ထက်ကိုကြီးလိုက်ရင်ဝန်ကြီးဌာနတွေဆိုတာကိုယ့်ဘတ်ဂျက်တွေကိုကိုယ်ကိုယ်တိုင်သုံးစွဲတဲ့ဌာနတွေဖြစ်မှန်းမသိဖြစ်လာနေတာကြားပါပြီ
။ဝန်ကြီးဌာနတွေတတ်ပါတီစနစ်ကျင့်သုံးရင်ဘာကောင်းကျိုးတွေရလာမလဲဆိုတဲ့အကြောင်းစင်နဲ့ဆွေးနွေးတာကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာကမ္ဘာတစ်လွှာထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါရှင်။အခုအရင်ဆုံးတော့မအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
လာပါရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုတော့ VOE ကိုအရင်ကရေဒီယိုကနေအမြဲနားဆင်လာတဲ့တော်ရရှင်တွေအခုနောက်ပိုင်းမှာ Facebook ပေါ်ကနေပါနားဆင်လာပြီးတော့ Facebook ပေါ်မှာမှတ်ချက်လေးတွေလာပြီးတော့ရေးပြောလာကြတာကိုအရင်အဦးဆုံးပြောပြပေးချင်ပါတယ်။ဒီတော်ရရှင်တွေက VOE ကို Facebook Messenger သုံးပြီးတော့စာတို့လေးတွေရေးပို့လာတာဖြစ်ပါတယ်။ VOE ဝိုင်းတော်သားတွေစိတ်လဲချမ်းသာကိုကျမ်းမာပြီးတော့လိုရာဆန္ဒပြေဝါကြပါစေဆိုပြီးတော့တော်ရရှင်ဝေလင်းအောင်ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပါစေနော်အထူးကျေးဇူးတင်ပါတယ်။နောက်ထပ်တော်ရရှင်တယောက်ဖြစ်တဲ့တော်ရရှင်ကိုလက်ကတော့ရွှင်လန်းချမ်းမြေ့ပါစေလို့တူတူလေးရေးလာတာပါဥချော်ချော်ဆိုပညာရေးဆိုတဲ့တော်ရရှင်ကလည်း VOE ကိုအားပေးလာတာဆယ်စုနှစ်တခုကြော်ခဲ့ပါပြီဆက်ပြီးလဲအားပေးနေပါတယ်လို့ဆိုလာပါတယ်ဒါနဲ့ဟိုနေ့ကတူနှကိုတိုင်းပြည်တချင်လေးထုတ်လွှင့်ပေးလို့အဲ့တချင်ကိုတောင်းဆိုထားတဲ့ကိုနိုင်နိုင်ကလည်းအစီအစဉ်ကိုနားထောင်လိုက်ရပုံပေါ်ပါတယ်နော်တူနှကိုတိုင်းပြည်တချင်လေးတင်ဆက်ပေးတဲ့ VOE ကိုအထူးကျေးဇူးတင်ပါတယ် Million Thanks ပါလို့ရေးလာပါတယ်လွမ်းနယ်ခင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာရွှင်လန်းစိတ်ချမ်းမြေပြီးတော့တက်တော်ရာကျော်ရှင်နိုင်ပါစေအစီအစဉ်သစ်တွေလည်းထုတ်လွှင့်တင်ဆက်ပေးနိုင်ပါစေ VOE ကိုလည်းအမြဲနားထောင်ဖြစ်ပါတယ်အစီအစဉ်တိုင်းကိုသဘောကျပါတယ်ကျေးဇူးတင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုး VOE ကိုတုံ့ပြန်စာလေးတွေရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့မဖော်ပြပေးခင်မှာအနောက်တိုင်းတီလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖျော်ဖြေပေးခြင်းပါတယ်ရှင်။နှစ်40တက်တန်းရှိပြီဖြစ်တဲ့တချင်လေးတစ်ပုဒ်နဲ့ဖျော်ဖြေပေးခြင်းပါ။1983ခုနှစ်နိုဝင်ဘာလ1ရက်နေ့မှာစတင်ပြီးတော့ဖြန့်ချီလိုက်တဲ့အစိုးရဘီလီဂျိုးတီဆိုထားတဲ့ Piano Man ဆိုတဲ့တချင်လေးကိုတော်ရရှင်တွေကိုအမှတ်တရဖြစ်နေထုတ်လွှင့်ပေးခြင်းပါတယ်။ဒီတချင်လေးကိုဂီတာတီးပြီးတော့ဖျော်ဖြေနေတာကြားခဲ့ရလို့ဒီတချင်လေးကိုတော်ရရှင်တွေအတွက်ထုတ်လွှင့်ပေးမယ်ဆိုပြီးတော့အမှတ်ရမိပါတယ်ရှင်။ဒီတချင်ကဒီ1984ခုနှစ်ဧပြီလမှာ American ပြည်အောင်စု Billboard Hot အဖြစ်ဆုံးတေးတရာဆင်းနေမှာလဲနံပါတ်25ချိတ်ခဲ့တဲ့တချင်ဖြစ်ပြီးတော့သီဆိုသူ Billy Joe ရဲ့ပထမဦးဆုံးပေါက်တဲ့တချင်လဲဖြစ်ပါတယ်။ Billy Joe လို့ဆိုလိုက်ရင်လဲဒီတချင်လေးကအမှတ်ရစေပါတယ်ရှင်။ Piano Man ဆိုတဲ့တချင်ကိုသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ပါအောင်နော်။
9:00 on a Saturday, a regular crowd shuffles in. There's an old man sitting next to me, making love to his tonic and gin.
I'm not really sure how it goes, but it's sad and it's sweet, and I knew it complete when I wore a younger man's clothes. La 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 la. Tonight, well, we're all in the mood for a melody, and you've got us feeling all right. Now, John at the bar is a friend of mine. Gets me my drinks for free, and he's quick with a joke or to light up your smoke, but there's some place that he'd rather be. He says, Bill, I believe this is killing me, as a smile ran away from his face. Well, I'm sure that I could be a movie star if I could get out of this place. Now Paul is a real estate novelist who never had time for a wife, and he's talking with David, who's still in the Navy and probably will be for life.
ဒီသူထားတဲ့လုံခဲ့တဲ့နှစ်ပေါင်း40ကပီယိုနိုမန်ဆိုတဲ့တခြင်းကိုတော်ရရှင်တွေကိုအမှတ်တရထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်တွေအချင်းချင်းမေတ္တာတိလက်ဆောင်ပေးပို့တဲ့မြန်မာတခြင်းလေးတစ်ပုဒ်ကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးဦးမှာဖြစ်ပါလိမ့်ရှင်။အခုတော့တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးစီမှာလေ။စစ်တပ်တွေမှာတပ်သားတွေကြုံတွေ့နေရတဲ့အခက်အခဲဖြစ်ပါတယ်ဆိုပြီးတော့စာရေးလာတဲ့တော်ရရှင်ရဲ့ရင်ဖွင့်ချက်ကိုဝေမျှပေးစီမှာလေ။ဟိုတလောတော့ကလည်းအလားတူစာမျိုးတစ်စောင်ရရှိခဲ့လို့ကျွန်တော်တို့မြန်မာပြည်ကပေးစာများကဏ္ဍကနေပြီးတော့ဖော်ပြပေးခဲ့ပါတယ်နော်။ဒီတစ်ခေါက်အစားကလည်းဒီတက်တွင်းမှာလုံးတဲ့ပြည့်ရသားနဲ့ကိုဆန္ဒနဲ့ကိုစစ်တပ်ကနေပြီးတော့အနားယူခွင့်မပေးပါဘူးဆိုပြီးတော့အခုလိုမျိုးသူတို့ကြုံတွေ့နေရတဲ့အခက်အခဲကိုရင်ဖွင့်လာတာပ
ါကျွန်တော်ကရုံတိုင်းစစ်ထနာချုပ်လျောက်ခံတက်တက်ကတက်ချက်ကြီးအဆင့်ရှိတဲ့သူပါတက်မလုံမှာတောင်းဝန်ထမ်းဆောင်ခဲ့တာစစ်သက်18နှစ်ရှိပါပြီကျွန်တော်မှာကြုံလာတဲ့အခက်အခဲကြောင့်တက်ကနေထွက်ဖို့ကြိုးစားခဲ့ပါတယ်တက်ထဲကိုဝင်တော့ကတက်မလုံကငါးပေါင်းငါစစ်သက်10နှစ်ပြည့်လို့ရှိရင်တက်ထဲမှာမနေချင်လို့ရှိရင်ထွက်ခွင့်ပေးမယ်ဆိုတဲ့စာချုပ်နှစ်ခုချုပ်ဆိုထားခဲ့ပါတယ်လက်တွေမှာဖြစ်မလာပါဘူးလူခွင့်ချိုးဖောက်တာပဲဖြစ်ပါတယ်အဲ့ဒီနောက်မှာစီးတက်နဲ့ညှိပြီးတော့တရားဝင်ဆေးဘုတ်လုပ်ပြီးတော့တက်ကထွက်ဖို့ကြိုးစားခဲ့ပါတယ်ရတဲ့နီးနဲ့ထွက်တာပေါ့ဗျာဒါပေမဲ့လည်းတက်မတော်ကထွက်ခွင့်မပေးပြန်ဘူးဗျတက်မတော်မှာမပျော်ရွှင်လို့ထွက်ချင်တဲ့သူတွေကိုအတင်းကျပ်ချုံနှောင်ဖမ်းဆီးအရေးယူမှုတွေလုပ်ဆောင်နေပါတယ်ဒီစစ်သည်တွေဟာနိုင်ငံတော်ပုံကန်တာလည်းမဟုတ်ပါဘူးလူသက်ဓများတိုက်တာလည်းမဟုတ်ပါဘူးအခုအရေးယူဖမ်းဆီးခံနေရတဲ့သူတွေကပင်စင်စားတွေနဲ့တက်ကထွက်ခွင့်ပြုပြီးတော့ခံစားခွင့်စားနေတဲ့သူတွေပါအားလုံးတနိုင်ငံလုံးဆိုရင်အယောက်400လောက်ရှိပါတယ်။အတင်းလိုက်ဖမ်းနေတော့ကြောက်လန့်ပြီးတော့တခြားနိုင်ငံတွေနေဆက်တွေတော်တဲ့တွေကိုပြေးကြတဲ့သူတွေများပါတယ်။စစ်တီတချို့တော့တက်ကိုပြန်ပြီးတော့သတင်းပို့ကြပါတယ်။ဆိုလိုတာကတက်မတော်မှမနေကျင်တော့တဲ့သူတွေကိုဘာလို့ထွက်ခွင့်မပေးကျင်တာလဲ။ဒီစစ်တီတွေကိုအရေးယူပြီးတော့ပြန်လဲတာဝန်ထမ်းဆောင်ခိုင်းမယ်ဆိုတော့သူမှစိတ်မှမပါတော့တာဘာအကျိုးရှိမှာလဲ။သူတို့ကိုထွက်ခွင့်ပြုလိုက်ရင်ရောတက်မတော်ကြီးကကွယ်ပြောက်သွားမှာမဟုတ်လား။တက်မတော်အကြီးအကဲတွေကရောလက်အောက်ငယ်သားတွေပေါ်မှာတနာညှတာမှုမရှိတော့ဘူးလားဗျာ။စစ်သက်10နှစ်ဆိုရင်တော့နိုင်ငံသားတအုပ်ရဲ့တာဝန်ကျေပွန်ပြီလို့ထင်ပါတယ်။တာဝန်ကျေတဲ့ဒီလူတွေဒီလိုမျိုးမလုပ်သင့်ဘူးလို့ထင်ပါတယ်။အင်အားလျော့ပါဆိုလို့ရှိရင်ဒီလူတွေကစိတ်မှမပါတော့တာနိုင်ငံတော်လစာရိတ်ခါဖြုံးတီးသလိုပဲဖြစ်နေပါပါ။အခုဆိုရင်ဖမ်းဆီးခံထားရတာတချို့စစ်သည်တွေဆိုရင်9လလောက်ရှိပါပြီ။ကျွန်တော်တို့တွေဟာတပ်မတော်ကိုချစ်သလိုပဲတပ်မတော်မှာတာဝန်ကျေခဲ့တဲ့စစ်သည်တွေပါ။ ဒီစစ်တီတွေကိုဖမ်းဆီးချုပ်နှောင်ရေးယူမှုတွေမလုပ်ဘဲနဲ့တမရော်မှာထောက်ခွင့်ပြုရေးကိုလည်းတမရော်ကြီးကဲတွေကစဉ်းစားပေးစီလိုပါတယ်အနာဂတ်ဒီမိုကရေစီနိုင်ငံတော်ကြီးမှာဒီလိုမျိုးမဖြစ်သင့်တော့ဘူးလို့ယူဆပါတယ်အခုလိုမျိုးအတင်းအဓမ္မဖမ်းဆီးအရေးယူစစ်မှုပြန်ထမ်းဆိုတာကတော့စစ်ကြုံစနစ်ဇိုကြီးလို့ပဲပြောရမှာပါဒီလိုတွေလှုပ်လေတမရော်ရဲ့ဂုံတိတ်ခါညှိုးနှွမ်းလေပါတက်ထဲကိုဘယ်သူမှဝင်ကျင်ကြတော့မှာမဟုတ်ပါဘူးဘာမှအပြစ်မလုပ်ဘဲနဲ့ထောင်ကြတာနဲ့သွားပြီးတော့တူနေပါလိမ့်မယ်တက်ကြုတ်ကြီးနဲ့တကွတမရော်ကြီးကဲတွေတနာကျင်တာသောအဖြစ်ကိုရဲ့မိမိစစ်တီတွေပေါ်မှာထောက်ခွင့်ပြုစီခြင်းပါလေခင်ဗျာအလေးနဲ့ကိုမြေတားရခံပါတယ
်ဒါကတော့စစ်တပ်မှာလုံးသက်ပြည့်ပြီမဲ့လေတပ်မတော်ကထွက်ခွင့်မပေးထွက်ချင်နေတဲ့ဒီစစ်တီတွေအကလုံးဒုက္ခရောက်ရပါတယ်ဆိုပြီးတော့တပ်မတော်တွေကစစ်တီတယောက်ဖြစ်ပါတယ်ဆိုပြီးတော့စာရေးရင်ဖွင့်လာတာဖြစ်ပါတယ်ရှင်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်တေးတောင်းလာတဲ့သောရရှင်တွေကိုလည်းအလှည့်ပေးစီပါတယ်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင့်အခုဆက်ပြီးတော့တော်ရရှင်နေကိုမြစ်တာတေးလက်ဆောင်မြမတချင်းလေးတပုန်နဲ့ထုတ်လွှင့်ပေးမှာဖြစ်ပါတယ်နိုဝင်ဘာလ23ရက်နေ့မှာအသက်9နှစ်ပြည့်သွားတဲ့တသားရဲ့မွေးနေ့အတွက်မေမေနဲ့ဖေဖေတသားရဲ့ခန်းစဉ်တွေအိုးအိုးတွေတီတီတွေဖိုးဖိုးလေးနဲ့ဖိုးဖိုးဖွားဖွားတွေမမလင်းနဲ့ကိုကိုနိုနိုတို့ကတသားကြိုက်တဲ့တုံ့ပြန်ဆိုတဲ့တချင်းလေးကိုမြစ်တာတေးလက်ဆောင်ပါပါတယ်ဝင်းနေရှင်ရောတေးတောင်းတဲ့သူတွေရော VUE တော်ရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါရနော်ဘော်ဘီဆော့ကဆန်နဲ့လွမ်းပိုင်တည်ဆူထားတဲ့ဒုံမြန်ဆိုတဲ့မျိုးမျိုးကြွကြွ Hip Hop လူငယ်သချင်းလေးကိုနားဆင်ကြည့်ပါအောင်ရှင်Sa mi no kun na kana ga khong ta ka ti lu ta cha cha ki ni ne myaw ka pa so ba ne ma na chi no tu ma ya for the love of cha ka ko ko ta a a a che ka ko ha ta de na ma sa de ka yin chao de ko ka bi ba mi no ko de ha che a wa ta che ko be cha de si lo mai tu ne ka ba ta che no ye da mi ko tra che sa ka dong ya de si yi dong ya ti lu chu ne ka ha bo li sa ma che de dong ya to ba de ko dong ya chu ne ya sin dong ma ti lu ya ta lo ya ne ka so ko no ka so ta bo ma dong ya so ba he bo no ka che ba ga so mo cha sa ba no ho ho ya ti lu ba dong no cha ka ja flow no ya ti ko tell you let me ne ma ta Los Angeles don't go down yet don't yet me shame my team next to Navi not Navi you don't yet don't yet like no back to the come come Navi come Navi don't yet don't yet me shame my team next to Navi not Navi you don't yet don't yet like no back to the come come Navi come Navi don't 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 yet break that in that I don't know where yet don't yet miss it my call call yet don't don't yet break that in that I don't know where yet ဘီဆော့ဆန်နဲ့လွမ်းပိုင်တည်ဆူထားတဲ့ဒုံမြန်ဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမန္တလေးပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒီအစီအစဉ်ကိုရေဒီယိုကနေပြီးဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်နောက်ထပ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဒီ Radio Facebook တို့ကနေပြီးတော့ဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet အစာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bammy.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်ပြီးအားလုံးရှင်းလင်းချမ်းမြေ့ကြပါစေရှင
မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာနှာစင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးနှာစင်ရမှာကတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုတ်သက်ချက်ဖြစ်ပါတယ်။ဝင်ကြီးဌာနတွေတပ်ပါတီစနစ်ကျင့်သုံးရင်ဘာကောင်းကျိုးတွေရမလားမလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါလိမ့်ရှင်။
ပြီးခဲ့တဲ့နိုဝင်ဘာ14ရက်နေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာကန်းကောအမတ်ဒေါ်ရင်မင်းလိုက်တင်သွင်းတဲ့အဆိုတစ်ခုကိုအမတ်15ယောက်ကထောက်ခံဆွေးနွေးပြီးသက်ဆိုင်ရာဒုဝန်ကြီးကလည်းထောက်ခံခဲ့တဲ့အတွက်အဆိုအတည်ဖြစ်ခဲ့ပါတယ်။အဲ့ဒီအဆိုကတော့နိုင်ငံတဝန်းလုံးရှိတိဆောက်ရေးလုပ်ငန်းများအားသတ်ပါတီစနစ်ကိုမှန်ကန်စွာကျင့်သုံး၍အမြန်ဆုံးအကောင့်ထည့်ဖို့ဆောင်ရွက်ပါရန်ပြည်ထောင်စုအစိုးရအားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။အဆိုနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေဒုဝန်ကြီးရဲ့ဖြေရှင်းချက်တွေကိုကြည့်ရင်ဒီအဆိုဟာအလွန်ကြီးကျယ်များပြားတဲ့ဘတ်ဂျက်ငွေကြေးဆိုင်ရာကိစ္စတွေအာဂရီလိုက်စားမှုဆိုင်ရာပြဿနာတွေစသဖြင့်ကိစ္စအတော်များများနဲ့ဆက်ဆက်နေတာမို့စိတ်ဝင်စားဖို့အလွန်ကောင်းပါတယ်။ဂူဒီဘတ်အဲ့ဒီအဆိုနဲ့ဆိုင်တဲ့ကိစ္စအကြောင်းဆွေးနွေးသုံးသပ်ကြည့်ကြရအောင်ပါ
။ကံကောအမတ်ဒေါ်ရမင်းလိုင်ကအစိုးရကနေဗန်နာငွေအမြောက်အများအကုန်ကျခံပြီးလုပ်နေတဲ့တိဆောက်ရေးလုပ်ငန်းတွေအရေးအသွေးမပြည့်မီပဲတိုင်းပြည်ဗန်နာငွေအလဟတဆုံးရှုံးလေလွင့်နေတာကိုအမြန်ဆုံးကာကွယ်တားဆီးဖို့အတွက်ဒီအဆိုကိုတင်ရတာလို့ဆိုပါရယ်။အဆိုကိုထောက်ခံဆွေးနွေးတဲ့တနက်ပင်အမတ်ဦးမြင့်ဦးကခစ်ဆက်ဆက်အစိုးရရဲ့လက်ထက်မှာတိုင်းပြည်အတွက်လိုအပ်တဲ့လမ်းတံတားအဆောက်အအုံဆယ်မြောင်းတာတမန်စတာတွေစောက်တဲ့အခါကိုရိုင်းဘတ်ဂျက်ရေးဆွဲကိုရိုင်းတိဆောက်ကိုရိုင်းကြက်မှတ်ကိုရိုင်းစစ်ဆေးလုပ်ခဲ့ကြတဲ့အတွက်တိတ်မကြခင်ပြန်ပြက်စီးတာနောက်ထပ်ဘတ်ဂျက်ထပ်တောင်းတာတွေကြောင့်ပြည်သူဗန္နာတွေအဟောတိကံဖြစ်နေတယ်လို့ဆိုပါရယ်ဒါရီမကသူ့မဲဆန္ဒနယ်ကတံတား14စင်းဆိုရင်လေစောက်ပြီးတစ်နှစ်အတွင်းရိုးရင်းပျက်စီးလာတယ်ဆိုပြီးလက်တွေ့ထောက်ပြခဲ့ပါရယ်ဒီအဆိုနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အမတ်တိုင်းကထောက်ခံခဲ့ကြတာပါအခုလိုဆွေးနွေးချက်တွေနဲ့ပတ်သက်ပြီးစောက်လို့ရေးဒုဝန်ကြီးဦးကျော်လင်းရဲ့ပြန်လည်ရှင်းလင်းချက်ကပိုးပြီးစိတ်ဝင်စားဖို့ကောင်းပါတယ်သူက third party စနစ်ကိုလိုလိုချင်းချင်းလက်ခံကျင့်သုံးသွားမယ်အပြင်စောက်လို့ရေးဝန်ကြီးဌာနကိုလည်း3နှစ်အတွင်း regulatory body ဖြစ်အောင်ပြောင်းလဲဆောင်ရွက်သွားမယ်ဖြစ်တဲ့အကြောင်း contract လုပ်ငန်းတွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ contractor တွေဆောင်ရွက်နိုင်ဖို့လှုပ်ဆောင်သွားမယ်ဆိုပြီးဖြစ်ပါတယ်သူဆိုလိုတာကလက်ရှိစောက်လို့ရေးဝန်ကြီးဌာနအနေနဲ့အစိုးရဘတ်ဂျက်တွေနဲ့လုတ်ကင်ဆောင်ရွက်နေရတာတွေရှိသေးတယ်ဒီလိုအခြေအနေမှာလွှတ်တော်ကတိုက်တွန်းတဲ့ third party စနစ်ကျင့်သုံးပြီးအစစ်ဆေးခံနိုင်အောင်လုပ်သွားမယ်ဒါတင်မကနောက်ဆိုရင်စောက်လို့ရေးဝန်ကြီးဌာနအနေနဲ့ကိုယ့်ဘာသာကိုစောက်လို့ရေးလုပ်ငန်းတွေလုပ်တော့မှာမဟုတ်ဘူးregulatory body အနေနဲ့ပဲလုပ်ငန်းတွေပြီးစီအောင်ဆောင်ရွက်သွားမယ်အဲ့ဒါကို၃နှစ်အတွင်းအကောင့်ထည့်ဖော်မယ်လို့ဆိုသွားတာပ
ါတကယ်လဲရှေ့အာဏာရှင်အစိုးရတွေလက်ထက်ကိုကြီးလိုက်ရင်ဝန်ကြီးဌာနတွေဆိုတာကိုယ့် budget တွေကိုကိုယ်ကိုယ်တိုင်သုံးစွဲတဲ့ဌာနတွေဖြစ်မှန်းမသိဖြစ်လာနေတာကြားပါပြီဆောက်လုပ်ရေးဆိုဆောက်လုပ်ရေးလုပ်ငန်းတွေကိုယ်တိုင်လုပ်စက်မှုဆိုစက်ဝင်လုပ်ငန်းတွေကိုယ်တိုင်လုပ်စီပင်ဆိုလမ်းခင်းရေမြောင်းဖောက်အမိုက်သိမ်းကိုယ်တိုင်လုပ်ဆိုတဲ့စနစ်မျိုးပါဒီလုပ်ငန်းတွေကိုကိုယ်တိုင်လုပ်ကင်ကြတဲ့အတွက်အစင်းစင်သောဌာနဆိုင်ရာဝန်ထမ်းတွေဟာလုပ်ငန်းတွေထဲပါဝင်ပတ်သက်လုပ်ကင်မှုတွေရှိလာပါတယ်။ဝန်ကြီးဌာနကလုပ်ငန်းတွေအတွက်လိုအပ်တဲ့ကုန်ကြမ်းတွေကိုသွင်းရတာတချို့လုပ်ငန်းတွေအတွက် contract စာ contract ရယူလုပ်ကင်တာစတာတွေကိုကိုယ်တိုင်တော်၎င်းကိုယ့်ရဲ့မိသားစုဝင်တွေရဲ့နာမည်တွေနဲ့တော်၎င်းလုပ်ကင်ကြပါတယ်။ကိုယ့် budget ကိုယ်ကိုယ်တိုင်ယာရာသတ်မှတ်သုံးစွဲရတာဖြစ်လေတော့ကိုယ့်အတွက်မျက်စုံအောင်သာအဓိကအခြားဘာမှဂရုစိုက်စရာမလိုတဲ့အနေအထားမျိုးနဲ့နှစ်ပေါင်းများစွာဖြတ်သန်းလာခဲ့ကြတာဖြစ်ပါတယ်
။ကိုယ့်ဌာနအတွက်ကိုယ်တိုင်ပစ္စည်းတင်သွင်းသူ contract second try လုပ်ပြီးအကျိုးမြတ်ရယူတာအပြင်အခြားပြင်ပကို contract ပေးရတော့လေလက်ငွေယူပြီးလောက်ကင်တဲ့အလေအထလဲကြဲကြဲပြန့်ပြန့်ထွန်းကားလာပါတယ်ဒါကိုပို့ဆိုးစီတာကတော့အရင်အသွင်းနဲ့ကုန်ကြစရိတ်ပုံမှန်ဟုတ်မဟုတ်စစ်ဆေးတဲ့ third party စနစ်ရှိမနေတာပါဒီလိုအကြောင်းအကျောင်းတွေကြောင့်လေအာနာရှင်တွေအုပ်ဆိုးခဲ့တဲ့ခေတ်ကာလတစ်လျှောက်လုံးနိုင်ငံဗန္နာငွေကြီးအမြောက်အများကုန်ကြခဲ့သလောက်လမ်းတံတားဆက်ယုံလျှက်စစ်စတဲ့အခြေခံအဆောက်အုံကောင်းကောင်းတွေမပေါ်ထွက်ခဲ့တာပါတကယ်ပေါ်ထွက်ခဲ့တာကတော့ကျယ်ပြန့်နဲ့အကျဉ်ပြတ်ချစားမှုဝင်ကြီးနဲ့ဌာနဆိုင်ရာအရာရှိကြီးတွေအကြီးအကျယ်ကြွယ်ဝချမ်းသာမှုစတာတွေပဲဖြစ်ပါတယ်အခုဝင်ကြီးဌာနတွေမှာ third party စနစ်ကျင့်သုံးခဲ့မယ်ဆိုရင်ဆောက်လို့ရေးဒုဝန်ကြီးပြောတဲ့ဝန်ကြီးဌာနတွေဟာ regulatory body အဖြစ်ပြောင်းလဲနိုင်ခဲ့မယ်ဆိုရင်ရလာမယ့်ကောင်းကျိုးကတော့အများကြီးပါပဲအဓိကကောင်းကျိုးကတော့တိုင်းပြည်ဗန္နာငွေကုန်သလောက်ကုန်ရကြိုးနှက်တဲ့လမ်းတံတားဆက်ယုံအဆောက်အအုံအစရှိသဖြင့်အရေးအသွေးကောင်းတွေရလာမှာပါဒုတိယတစ်ခုကတော့အစိုးရဟာ
အစိုးရအလုပ်ကိုပြီးပြီးပြင်းပြင်းလုပ်လာနိုင်မှာဖြစ်ပါတယ်။အရင်အာဏာရှင်အစိုးရဆက်ဆက်ကနေဒီကနေ့အချိန်အထိအစိုးရဝန်ကြီးဌာနတွေဟာသူတို့လှုပ်တင်လှုပ်ထိုက်တဲ့အလုပ်သူတို့မလုပ်ပဲမလုပ်တင်တဲ့ငွေကိုင်းသုံးဆွဲရတဲ့လုပ်ငန်းပေါင်းစုံကိုလုပ်နေပြီးအစိုးရရန်တရားမလိုအပ်ပဲကြီးထွားနေတာကြပါပြီ။အဲ့ဒီပြဿနာတစတစပြေလည်သွားနိုင်ပါတယ်။နောက်ပြဿနာတစ်ခုကကိုယ့် budget ကိုကိုယ်ကိုင်းသုံးရတာနည်းလေလေအာခရီလိုက်စားဖို့အခွင့်အလမ်းနည်းလေလေဖြစ်ပါတယ်ဒီအတွက်အကျင့်ပြတ်ခြားဆမှုကိုလည်း short ချနိုင်ပါလိမ့်မယ်နောက်ထပ်ကောင်းကျိုးတစ်ခုကတော့လက်ရှိအစိုးရဝန်ကြီးဌာနကလုပ်နေတဲ့စောက်လုပ်ရေးလုပ်ငန်းကြီးတွေဝန်ဆောင်မှုလုပ်ငန်းတွေကိုပုဂ္ဂလိကလုပ်ငန်းရှင်တွေလုပ်ခွင့်ရမှာဖြစ်တဲ့အတွက်ပုဂ္ဂလိကလုပ်ငန်းတွေလည်းကြီးထွားတိုးတက်လာစေမှာဖြစ်ပါတယ်ပုဂ္ဂလိကလုပ်ငန်းကျယ်ပြန့်ကြီးထွားလာခြင်းဟာတိုင်းပြည်စီးပွားရေးအတွက်ရောအလုပ်ကိုင်ဖန်တီးရေးအတွက်ပါကောင်းတဲ့လက္ခဏာဖြစ်စေမှာပ
ါနောက်ထပ်ကောင်းကျိုးတစ်ခုကတော့အရေးအသွေးစစ်ဆေးတဲ့ third party စနစ်အကောင့်ထဲပေါ်မဲ့ကုမ္ပဏီတွေလုပ်ငန်းတွေထွန်းကားလာမဲ့ကိစ္စပါလက်ရှိမှာမရှိသလောက်ဖြစ်နေတဲ့အဲ့လိုကုမ္ပဏီအမျိုးအစားတွေနိုင်ငံတကာနီးတူပေါ်ပေါက်ထွန်းကားလာအောင်အားပေးဖို့လိုပါတယ်အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အစိုးရဝန်ကြီးဌာနအနေနဲ့ third party စနစ်အကောင့်ထဲပေါ်မဲ့အပြင်၃နှစ်အတွင်းအစိုးရအလုပ်ကိုပဲပြပြပြပြလုပ်မဲ့ regulatory body အဖြစ်ပြောင်းမယ်ဆိုတဲ့ကိစ္စဟာအစိုးရရန်ရအတွင်းကောင်းမွန်တဲ့တော်လှန်ပြောင်းလဲမှုတစ်ခုဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဥစီသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှာပုံမှန်နားဆင်နိုင်သလို VOA ရဲ့ website စာမျက်နှာမှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါဖတ်ရှုနိုင်ပါလိမ့်ရှင
်ရခိုင်မျိုးပိုင်းပြည်ပခလွန်ဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စရပ်တွေကိုမကြခင်မှာစတင်ဆောင်ရမယ်လို့အစိုးရအာဏာပိုင်တွေဘက်ကပြောဆိုထားပါတယ်။ဒုက္ခသည်တွေကိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့နောက်တော့မှအလားတူကြမ်းဖက်မှုတွေနဲ့ပြိပခတွေထပ်မံမဖြစ်ပွားရအောင်နောက်ဒေသခံအားလုံးရဲ့ဘဝအနာဂတ်တွေစိတ်ချလုံခြုံပြီးတော့အနာဂတ်ရှိနေအောင်ကိုလည်းဆောင်ရွက်ပေးရမှာဖြစ်ပါတယ်။ပြိပခတွေထပ်မဖြစ်ဖို့နဲ့ဒေသခံအားလုံးရဲ့ဘဝနောင်ရေးပါရှိစေဖို့မှာဘာတွေများပြင်ဆင်ဆောင်ရွက်ထားဖို့လိုပါမလဲ။ဒီအကြောင်းကိုတော့အခုအင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်စနစ်မြင့်မြတ်မဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့ညင်ကိုမီမြတ်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822555ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်စနစ်မြင့်မြတ်ကြမဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
လာမယ့်အင်္ဂါညတရက်လေးလိုက်မှာပါဝင်ဆွနေလို့ရင်အချိန်မီဆက်သွဲကြပါလို့ထပ်မံဖိတ်ခေါ်ပြရစီရှင်အခုနောက်ဆုံးကြံနေသေးတဲ့ကိုငင်းချမ်းနဲ့ရှားဖောင်တို့စီစဉ်တိဆက်ပေးနေကြတဲ့ကဘာတလွှားထူးခြားစံပြသတင်းများစီစဉ်ကိုလည်းနှားဆင်ကြရအောင်ပါရှင
်အာရဗ်စော်ဘွားများပြည်ထောင်စုဒူဘိုင်းမြို့ကနိုင်ငံတကာလေယာဉ်ပြပွဲမှာစိန်ဂရက်9000ကိုအသုံးပြုထားတဲ့စိန်ချေလေယာဉ်တစ်စီးကိုပြသထားပါဗျ။အခုလိုမျိုးစိန်ချေတာတွေကိုဇိန်ခန်က Bentley Rolls-Royce နဲ့ဇိန်ခန်ရွက်လီကြီးတွေမှာလှုပ်ခဲ့ဘူးပဲမယ်။လေယာဉ်မှာလှုပ်တာမျိုးကဒါပထမဦးဆုံးဖြစ်ပါတယ်။လူစင်မအခြေဆိုင်ယောင်ဘူးလူးဇိန်ခန်ကုမ္ပဏီကသူတို့ရဲ့လေယာဉ်တစ်စီးဖြစ်တဲ့ Sunkin လို့နာမည်ပေးထားတဲ့လေယာဉ်ကိုအခုလိုစိန်ချေပြခဲ့တာပါ။ကိုယ်ပိုင်လေရင်စီးနိုင်တဲ့တထည်ချင်းရှင်လိုက်ရင်စိန်ချဲထားတဲ့လေရင်စီးတာလို့ပြောလို့ရအောင်အခုလိုဖန်တီးလိုက်တာလို့ Young Blues Company တာဝန်ရှိသူတူကပြောပါတယ်အခုလိုစိန်ချဲလိုက်တဲ့အတွက်လည်းအယောင်ဆုံးပြန်နေတာကိုမြင်ရတယ်လို့လည်းပြောပါတယ်နှစ်နှစ်တခါကျင်းပတဲ့ဒီပွဲမှာပြသသူပေါင်း1200ကျော်ပါဝင်ပြီးလူ9000ကျော်တက်ရောက်ခဲ့ပါတယ်ဒါမဲ့လေအာရဗ်နိုင်ငံတွေရဲ့တန်တမန်ဆက်သွယ်တာကိုဖြတ်တောက်ခံထားပြီးပိတ်ဆို့ခံထားတဲ့ကာတာနိုင်ငံကကာတာလေကြောင်းလိုင်းကတော့ပါဝင်ပြသနိုင်ခြင်းချင်းမရှိပါဘူး။အရင်တုန်းကတော့ကာတာလေကြောင်းလိုင်းကနောက်ဆုံးပေါ်လေယာဉ်တွေပြသပြီးအကြီးအကျယ်ပါဝင်ဆင်နွှဲလေးရှိပါတယ်ရှင်။
ချိန်ထဲမှာပဲ RS ဆော်ဘွားများပြည်တော်စုဒူဘိုင်းမြို့ကကမ္ဘာကုန်သွယ်ရေးစင်တာမှာကျင်းပနေတဲ့နိုင်ငံတကာကားပြပွဲမှာတော့ဒေါ်လာသတန်းတန်ရွှေကွတ်ထားတဲ့ဇိန်ခန်ကားတစ်စီးကိုပြသထားပါတယ်။အဲဒီကားနာမည်ကိုရွှေလို့နာမည်ပေးထားပြီးတော့ဂျပန် Nissan GT-R ပြန်ကားအမျိုးအစားဖြစ်တဲ့အပြင် Cool Racing Company ကရွှေဈေးတုပ်ပြီးအနုလက်ရကနှုတ်တွေကိုအချိန်ကုန်ခံပြီးကားတစ်စီးလုံးမှာထွင်ထားတာပါ။ကားနောက်ဖုံးမှာတက်ဆင်တဲ့ Spoiler ပေါ်မှာလည်းကနှုတ်တွေရေးထွင်ထားပါတယ်။ ဒီကားကိုကနှုတ်ဆွဲတဲ့လူကတယောက်တည်းဖြစ်ပြီးတော့လက်နဲ့ဆွဲထားတာပါလို့ကုမ္ပဏီတာဝန်ရှိသူတဦးကရှင်းပြပါတယ်။အခုချိန်ထိတော့ဝယ်မဲ့သူမရှိသေးပေမဲ့တရုတ်နိုင်ငံ RS ဆော်ပွားများပြည်တော်စုနဲ့အရှေ့တောင်အာရှနိုင်ငံတွေကစုံစမ်းသူတွေအများကြီးရှိတယ်လို့ပြောပါတယ်။နှစ်နှစ်တစ်ခါကျင်းပတဲ့ဒီကားပြပွဲမှာပြသသူပေါင်း130ကျော်ရှိပြီးတော့ကမ္ဘာတဝန်းကလူပေါင်း3000ကျော်လာရောက်ကြည့်ရှုခဲ့ကြပါတယ်။ပြပွဲကိုတော့နိုဝင်ဘာလ14ရက်ကနေ18ရက်နေ့အထိကျင်းပခဲ့ပါတယ်ခင်ဗျာ။
ဒီနိုင်ငံကစွန့်စားရတာကြိုက်တဲ့သူတယောက်ဟာအစ္စတန်ဘူးမြို့မှာရှိတဲ့ထင်ရှားတဲ့ဂါလာတာမျိုးစင်ပေါ်ကနေခုန်ချပြခဲ့ပါဗါတယ်အသက်44နှစ်အရွယ်ဆန်စကီခိုခါကအမြင့်ပေ118ပေရှိတဲ့မျိုးစင်ပေါ်ကနေအလွတ်ခုန်ချပြီးတော့လေထီဖွင့်ခဲ့တာပါဆန်စကီခိုခါဟာ400စုအတွင်းမှာပထမဦးဆုံးအဲ့ဒီမျိုးစင်ပေါ်ကနေခုန်ချသူလည်းဖြစ်ပါတယ်ဒီမျိုးစင်ကို1348ခုနှစ်ကလေးကစောက်ခဲ့တာဖြစ်ပြီးအင်စတန်ဘူးမြို့မှာခီးသွွားဧည့်သည်တွေကိုအဓိကဆွဲဆောင်တဲ့နေရာတစ်ခုလည်းဖြစ်ပါတယ်။မြို့အမည်ဆုံးနေရာမှာတည်ရှိတဲ့အတွက်လည်းတမြို့လုံးကိုပပလည်းတည်ကြမြင်ရပါတယ်။စောက်ပြီးပြီးချင်းအချိန်မှာတော့အင်စတန်ဘူးမြို့မှာအမည်ဆုံးအဆောက်အုံဖြစ်ခဲ့ပါတယ်။အော်စတိုမန်အင်ပါယာခေတုန်းကတော့ဒီမျိုးစင်ကိုမိခင်အဖြစ်အသုံးပြုခဲ့ပါတယ်။ခိုခါဟာကမ္ဘာအနှံ့ကနေရာတော်တော်များများမှာအခုလိုစွန့်စားခုန်ချပြခဲ့ပြီးတော့အနာဂတ်မှာအခုလိုစွန့်စားရတဲ့အားကစားနည်းတွေတူရကီမှာထွန်းကားလာစေဖို့အခုလိုလှုပ်ပြတာဖြစ်ကြောင်းပြောပါရယ်အခုအစည်းအဝေးကိုတူရကီယဉ်ကျေးမှုဝန်ကြီးဌာနနဲ့အင်စတန်ဘူးမြို့စီပင်ကပံ့ပိုးကူညီခဲ့တာပါရှင
်ကဘာတလွှားထူးခြားစံပြသတင်းများအစည်းအဝေးကိုနားဆင်ခဲ့ကြရတာဖြစ်ပါရယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနေ့၈ :00 ကနေ၉ :00 အထိတစ်ချိန်နေ့လယ်၁၂ :00 ကနေနေ့ခင်း၁ :00 အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ် VOA Internet စာမျက်နှာ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင် VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တင်းလာနေမနေ့ဖက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုတင်းလာနေမနေ့ပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကြေချုပ်ကိုကိုစောဝင်းလိုင်းကပြောပြပေးပါဦးမယ်ရှင
်တမ်းပြည်ကိုရုပ်မြင့်တန်ကြားကတင်ပြောကြတဲ့မင်းကွန်းတွင်သူ့အနေနဲ့ယာရုကနှုတ်ထွက်မှာမဟုတ်ကြောင်းပြောကြလိုက်တဲ့အတွက်ဇင်ဘာဘွေသမ္မတရောဘတ်မူဂါဘေးဟာတရားစွဲခံရမယ့်အရင်နဲ့ရင်ဆိုင်ရဖို့ရှိနေပါတယ်တင်းငွေနေနေကပြောကြတဲ့မင်းကွန်းတွင်တမ်းပြည်ကိုသူ့ရဲ့39နှစ်ကြာတက်ဦးဆမ်မန်အုပ်ချုပ်ခဲ့မှုအဆုံးသတ်တော်မလားဆိုတဲ့မျှော်လင့်ချက်တွေနဲ့တန်ပေါင်းများစွာသောပြည်သူတွေဟာစောင့်ဆိုင်းနားထောင်နေကြတာပါ။ဒါပေမဲ့ရှေ့လာတွင်ကျင်းပမဲ့လက်ရှိအာဏာရဇာနု PF ပါတီညီလာခံကိုသူ့အနေနဲ့တဘာပတိအဖြစ်ဆောင်ရွက်သွားမယ်လို့ပြောကြားလိုက်တဲ့အချိန်မှာတော့ပြည်သူအများစုဟာစိတ်ပျက်ခဲ့ကြပြီးတချို့ဆိုမျက်ရည်တောင်ကျခဲ့တဲ့အထိဖြစ်ခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားဆွေးနွေးမှုတွေပြုလုပ်နေတာမှာနှစ်ဖက်နားလည်မှုရလုနီးပါးရှိနေပြီဖြစ်ပြီးနိုင်ငံရေးဝန်ကြီးအဗ်ဒူလ်ဟာဆန်မာမုဒ်အလီရဲ့အာဆမ်အာရှဥရောပနိုင်ငံရေးဝန်ကြီးများဆွေးနွေးပွဲခီးစဉ်အတွင်းသဘောတူညီချက်ရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကပြောပါတယ်။ဒေသတွင်းမှာရောက်နေကြတဲ့နိုင်ငံတကာကနိုင်ငံရေးဝန်ကြီးတွေဟာလည်းတင်းငွေတွေကဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့ကြပါတယ်။ရခိုင်ပြည်ပြဿနာကိုအခမ်းအနား၃ခုခွဲပြီးဖြေရှင်းဖို့တရုတ်နိုင်ငံရေးဝန်ကြီးဝမ်ဂျီကမြန်မာနိုင်ငံသားရေးဝန်ကြီးတောင်ဆန်းစုကြည်နဲ့တင်းနှင်းနှွေနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအဆိုပြုပြောကြားသွားပါတယ်။ပထမအနေနဲ့တည်ငြိမ်အေးချမ်းမှုရဖို့နဲ့နောက်ထပ်ပြစ်ခတ်တိုက်ခိုက်မှုတွေမဖြစ်ပေါ်စေရေးထိန်းသိမ်းမှုဒုတိယကတော့ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံဆွေးနွေးပွဲအတွက်ကောင်းမွန်တဲ့နည်းလမ်းရှာဖွေဖို့နဲ့တတိယကတော့နိုင်ငံသဘောတူစာချုပ်အမြန်ဆုံးချုပ်ဆိုပြီးဆင်းရဲနွမ်းပါမှုရော့ပါရေးဖော်ဆောင်မှုဖြစ်တယ်လို့ဝန်ကြီးဝမ်ဂျီကပြောကြားလိုက်ပါတယ်ခင်ဗျာ။
တနင်္လာနေ့မနေ့ပိုင်း VOA ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကဦးစံမွေဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖတ်ယူနိုင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.